ศาสนาโดนนี่2552คูนี้ก็ศาสตรี1380ปีนี่นรลาซัน10เยจังกองใต้จောက်ตระမျိုးเนอำมาโกยักกั่วโพอองจอลันมักโกยักกั่วลงฉันยาสร้างอ๋อบวยเนี่ยจีวีฉันยาอภิธรรมมหาไตรปันอภิธรรมยันบงวีอทุเตยาบวยอภิภิญสิญจิมปะติธรรมตะเป็นอคันนาเวขอจาอัตโตตองบูเดกะเจรณาเตยาเดตนาโรဒီကနေ့ညတဝသဘင်ခန္ဓာကိုရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖုရားဤမဟာကရုဏာကုံအာယုပြုပါတိကျူခွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုယူဆပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါဂောတိဟိတိယပမေယံကာလံကရုဏောတိဒုက္ကရာဏိခေရံကတောလောကဟိတာယနာထောနမောမဟာကာရုဏိကတတတ္တယောနာထောဝိနည်းယအများစွာတတ္တဝါဤချမ်းသာစီပွားလိုလာတောင်းတကုန်ပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိတိဂရေကဘာရေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယရေအတွက်တိုင်းတာဖော်ပြခြင်းငါမစွာနိုင်ပါသောကာလံလေးအပ်တင်ခြေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဣတယတတ္တလောကဤအကျိုးစီပါအလို့ငါအတိဒုက္ခရာနိယောသာတဲ့ခြေလက်အင်္ဂါမိတ္တကြီးမှသမီးတန်နေတထာသနီဆွန်ရင်းကြီးဟုစက်သီးထဝယ်ငါသည်အစုအလုံးခဲ့ရင်တော်မူတော်ကိုကရောတော်ဖျားဖြစ်ရန်ဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်ပြီးခေရန်လက်ချင်းမျက်လုံးအသက်ဆုံးလျက်နှလုံးစိတ်ဝံကုရောဤပမန်းရင်တို့ကတော်ဘဝတဏ္ဏချိန်ဆံများစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏိကတောတတ္တဝါများယင်ဝေသာကဲ့သို့သနာရှိခင်မဟာကရုဏာရှင်ဖြစ်တော်မူသောတတ္တနာထသောဝိနည်းများစွာတတ္တဝါဤချမ်းသာစီပွားလိုလာတောင်းတကုန်ပေါင်းခါသဖြင့်နာထအမိများထိုရှင်တော်မြတ်ဖရာအားလမောယူသည်ပြောင်းပြော့မှန်ကိုလျော်၍ကရောယုကျုရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတည်းသည်တောင်ပူတဲကယရနာတို့အမည်ပေးထားတဲ့ဒီကနေ့ဓမ္မဒေသနာဟာဘုရားမြတ်စွာဖြေကြားပြီးတော့ဟောကြားခဲ့တဲ့မစ္စိမနိကေမာလာရှိတဲ့ဝံမိကတုတ်တရားဒေသနာဖြစ်ပါတယ်ဝံမိကတုတ်လို့ဆိုတာဝံမိကဆိုတာတောင်ဘိုးပဲတောင်ဘိုးကြီးထဲမှာယရနာတွေကိုရှာမယ်ဆိုလို့ရှိရင်တောင်ဘိုးတွေကတွေ့နိုင်တဲ့ယရနာအကြောင်းကိုဝိပဿနာကမ္မဋ္ဌာန်းစီးပြန်းနေတဲ့ယန္တော်တစ်ပါးကိုအကြောင်းပြုပြီးတော့ဒီသုတ်တံဟာဖြစ်ပေါ်ပြီးတော့လာတောင်ပူတဲကယရနာတဲ့ဘုရားမြတ်စွာရဲ့ဒေသနာတော်ဒီထဲမှာဥပမာစကားပေးပြီးတော့ဥပမာယမိတိကိစ္စေအထံဇာနန္တိပဏိတာလို့ဆိုတဲ့အတိုင်းဥပမာနဲ့ရှင်းပြလို့ရှင်အဘိဓေကပို့ပြီးတော့ထင်ရှားတယ်သိလွယ်တယ်ဒါကြောင့်မလို့ဥပမာကိုအသုံးပြုပြီးတော့ဟောတဲ့ဒေသနာတော်တွေဟာပိဋကသုံးပုံမှာမြောက်များစွာရှိအခုဝံမိကတုတ်ကတောင်ပေါ်ကြီးနဲ့ဥပမာပေးပြီးတော့ဟောထားတဲ့ ဒေသနာသုတ်တန်တစ်ခုကိုလေ့လာကြည့်မယ်ဆိုလို့ရှိရင်ထိုသုတ်တန်ရဲ့ background ကိုအရင်ရှာရ background ကိုအရင်ကြည့်ရမယ်နောက်ခံအကြောင်းရင်းကဘာလဲဘာကြောင့်ဒီသုတ်တန်ဖြစ်ပေါ်လာသလဲ background ကိုရှာပြီးတော့ဒီသုတ်တန်ကိုဟောခြင်းရဲ့အကျိုးကျေးဇူးရလဒ်ကဘာလဲဆိုတာဒါတွေကိုပြည့်ပြည့်စုံစုံလေ့လာနိုင်မယ်ဆိုရင်ဘုရားမြတ်စွာရဲ့တရားတော်ရဲ့အနှစ်သာရကိုပို့ပြီးတော့တွေးရှိနိုင်တယ်ပေါ့အဲတော့ဒီသုတ်တန်ရဲ့ background ကတော့ထူးဆန်းတယ်လို့ပြောရအောင်အောဘွယ်ကောင်းတယ်ရှင်ကုမာရကတ္တဝါလို့ခေါ်တဲ့ယဟန်တော်တစ်ပါးဟာဖေရောကျောင်းကြီးနဲ့ဆက်ပြီးတော့နေတဲ့အန္တဝနလို့ခေါ်တဲ့တောင်အုပ်ကြီးထဲမှာသရင်တောင်းနေတာအန္တဝနတောင်အုပ်ကြီးထဲမှာသရင်တောင်းနေတဲ့အချိန်ညတန်းကောင်ကြော်တဲ့အချိန်မှာကိုယောင်ကိုဝါထွန်းတောက်စွာနဲ့သူ့ထံပါးကိုနတ်သားတယောက်ရောက်လာခဲ့တယ်အဲ့ဒီရောက်လာတဲ့နတ်သားကထူးဆန်းတဲ့စကားတွေကိုပြောသွားတယ်။မေဘုံပု္ပ္ပာတွေသူ့ယင်ထဲမှာဒီမေဘုံတွေကိုသိကျင်တဲ့ရှုပ်ဝဲတဲ့ဥပမာစကားတွေနဲ့ပဟေလိဆန်ဆန်ပြောပြီးတော့သွားတယ်။တကယ်တော့ဒီရှင်ကုမာရကတ္တဝါဆိုတဲ့ဒီယဟန်တော်ဟာဝိပဿနာတရားကိုနေမအားညာမအားအန္တဝနဆိုတဲ့တောအုပ်ကြီးထဲမှာတပါးတဲ့သရင်သုံးပြီးတော့တရားထုတ်နေတဲ့ကိုရောညတန်းကောင်အချိန်မှာနတ်သားတယောက်ရောက်လာပြီးတော့ဘာတွေပြောသွားသလဲလို့ဆိုလို့ရှိရင်နတ်သားရဲ့ပဟေလိစကားတွေကဘာလို့ဆိုရင်အနန္တနောက်ပြီးတော့နတ်သားကပြောတယ်ကိုယ်တော်ကိုယ်တော်တဲ့ထူးဆန်းတဲ့တောင်ပေါ်ကြီးတစ်ခုရှိတယ်အဲ့ဒီတောင်ပေါ်ကြီးကညကြလို့ရှိရင်မိခိုးတွေတလူလူထွက်နေတယ်အခိုးတွေထွက်နေ့အခါရောက်တဲ့အခါကျတော့တဲ့မိလျံတွေကပန်းထွက်နေတယ်ဟောဒီလိုတောင်ပေါ်မျိုးကလည်းပဲတော်တော်ထူးဆန်းတာပဲညကြတော့မိခိုးတွေထွက်နေတယ်နေ့အခါကျတော့မိလျံနေပန်းပြီးတော့ထွက်နေတယ်ဒီနတ်သားကဒီထူးဆန်းတဲ့တောင်ပေါ်ကြီးကိုတွေ့ရှိရတဲ့အခါကျတော့ဆရာတပည့်နှစ်ယောက်ရောက်လာတယ်တဲ့တောင်ပေါ်ကိုတူးဖြုံမဲ့လက်နက်ကရိယာတွေယူပြီးဆရာတပည့်နှစ်ယောက်လာဆရာလှုပ်တဲ့ပုဂ္ဂိုလ်ကပြောတယ်ငါတပည့်ကဲဟောဒီတောင်ပေါ်ကြီးကိုမင်းပါလာတဲ့လက်နက်နဲ့ထူးဆန်းกว่าဆိုတော့တပည့်လုပ်တဲ့ပုဂ္ဂိုလ်ဟာဆရာပြောတဲ့စကားအတိုင်းတောင်ပေါ်ကြီးကိုတူးတာနေ့မှမီးလျံနေပန်းထွက်နေတဲ့တောင်ပေါ်ကြီးကိုတူးဖြိုလိုက်တဲ့အခါကျတော့ပထမဆုံးဘာတွေ့သွားတော့လို့ဆိုတော့တကားတွေဖွင့်မရအောင်တကားကိုကလန့်ထားတဲ့ကလန့်သို့မဟုတ်တကားကိုအတွင်းကနေပြီးတော့ဖွင့်လို့မရအောင်ချထားတဲ့မင်းတုပ်တကားကလန့်မင်းတုပ်ဆိုတာကြီးအဲ့တောင်ပေါ်ထဲမှာပထမဆုံးတွေ့ရတယ်ဆရာကြီးဟောဒီတောင်ပေါ်ကြီးတူးလိုက်တော့တပည့်ကပြောတယ်တကားကလန့်ကြီးတခုတွေ့နေတယ်လို့ဆိုတော့ဆရာလုံးတဲ့ပုဂ္ဂိုလ်ကဲငါတပည့်အဲ့ဒီတကားကလန့်ကြီးကိုဖယ်ပြစ်လိုက်ကွာဖယ်ပြီးတော့မင်းဆက်တူးဟိဆက်တူးလိုက်တဲ့အခါကျတော့ဘာတွေ့တော့ဆိုတော့ဖားကလေးတကောင်ဝတ်နေတာတောင်ပေါ်ထဲမှာတွေ့ရတယ်။အဲ့ဒီဖားလေးကအကောင်မကြီးဘူးသေးသေးလေးရယ်။ဒါပေမဲ့သွားထိလိုက်လို့ရှိရင်အဲ့ဒီဖားကဖောင်းဖောင်းလာ။ဖောင်းလာလိုက်တဲ့အခါကျတော့အင်မတန်ကြီးမားတဲ့ဖားကြီးတစ်ခုဖြစ်လာ။အဲ့ဒါကိုပါဠိစာပေမှာဩဓုမာယိကဖားလို့ခေါ်တယ်။အကောင်သေးသေးလေးကထိလိုက်တာနဲ့တပြိုင်တည်းဒီဖားကြီးကဖောင်းဖောင်းဖောင်းဖောင်းလာ။ဆရာကြီးဩဓုမာယိကဆိုတဲ့ဖားတကောင်တွေ့နေပါတယ်လို့ဆိုတော့ဒါဖြင့်တကယ်အဲ့ဒီဖားကို တခြားပုတ်ပြလိုက်ဖယ်ထုတ်လိုက်ဖယ်ထုတ်လိုက်မင်းဆက်ပြီးတော့တူးအောင်ဆိုတော့တောင်ပူကြီးကိုဆက်ပြီးတော့တူးဖြုံလိုက်တဲ့အခါဘာသွားတွေ့တော့ဆိုလမ်းကြောင်းလေးနှစ်သွဲအပေါက်နှစ်ပေါက်ရှင်ပြီးတော့လာတဲ့လမ်းနှစ်သွဲကိုသွားတွေ့ဆရာကြီးဒီနားတော့တောင်ပူကြီးထဲမှာလမ်းကြောင်းနှစ်သွဲတွေ့နေပြီဆိုတော့ကဲတပည့်အဲ့ဒီလမ်းကြောင်းနှစ်သွဲကိုလည်းတူးပြစ်လိုက်ကွာတူးပြစ်လိုက်ဆိုတော့တပည့်ကတူးပြစ်ပြီးတော့ဆက်ပြီးတော့တောင်ပူကြီးကိုဆက်ပြီးတော့တူးလိုက်တယ်ဆက်တူးတဲ့အခါကျတော့ဘာသာတွေ့တော့ဆိုတူးရင်တူးရင်နဲ့တပည့်ကဆက်ပြချက်တဲ့လူတွေအသုံးပြုတဲ့ရေစစ်ကြီးတစ်ခုတောင်ပေါ်ထဲမှာထူးထူးဆန်းဆန်းရောက်နေတာတွေ့ရတယ်။ဆရာကြီးဟောဒီမှာဆက်ပြရေစစ်ကြီးတွေ့နေတယ်ဗျာ။အေးအဲ့ဒီဆက်ပြရေစစ်ကိုဖယ်ထုတ်လိုက်။ဖယ်ထုတ်ပြီးရင်မင်းဆက်တူးအောင်ဆက်ပြီးတော့တူးလိုက်တယ်။ဘာတွေ့တော့ဆိုဆရာဆက်ပြရေစစ်ဖယ်လိုက်တဲ့အခါကျတော့လက်ကြီးတစ်ကောင်တွေ့နေပါလား။ဒီဟုတ်လားအဲ့ဒီလက်ကြီးကိုလည်းမင်းဖယ်လိုက်ကွာဖယ်ပြီးတော့မင်းဆက်တူးလိုက်အောင်ရှေ့ကိုဆက်တူးလိုက်ဆိုတော့သူဆက်တူးတော့ဘာတွေ့တော့ဆိုလို့ရှိရင်အသားငါးကိုလှီးတဲ့သားတစ်တုံးနဲ့သားလီသားတုံးလေးပေါ်မှာတင်းရက်ကလေးတောင်ပေါ်ထဲမှာရောက်နေတာတွေ့ရတယ်သားလီသားနဲ့စင်ဒီတုံတွေ့တယ်ဆရာအေးအဲ့ဒါကိုလည်းဖယ်လိုက်ကွာဖယ်ပြီးတော့ဆက်တူးလိုက်အောင်လို့ဆိုတော့ဆရာကြီးဟောဒီမှာသားတစ်အသားအစ်စ်တစ်ခုလာတွေ့နေတယ်လို့ဆိုအေးကောင်းပြီငါတပည့်အဲ့ဒီအသားတစ်ကိုလည်းဖယ်မင်းဆက်တူးလိုက်စမ်းလို့ဆိုဆက်တူးလိုက်တော့ဘွားကနေဘာသွားတွေ့တော့ဆိုနဂါးကြီးတစ်ကောင်သွားတွေ့ဆရာကြီးနဂါးကြီးတွေ့နေပြီဟောဒီမှာနဂါးကြီးတစ်ကောင်တွေ့နေတယ်ဆိုဆရာကပါပြောတော့ဆိုအေးငါတပြိနဂါးကိုတော့မင်းအယိုးသေးပေးလိုက်နဂါးကိုသွားမထိနဲ့ဆက်မတူးနဲ့တော့နဂါးကိုမင်းအယိုးသေးပေးလိုက်တော့လို့ဒီလိုဆရာတပြိနှစ်ခုဟာနှစ်ဦးဟာတောင်ပူကြီးကိုတူးဖြူကြည့်တဲ့အခါမှာထူးဆန်းတဲ့အရာတွေတွေ့တယ်နတ်ကအဲ့ဒီပဟေလိပု္ပ္ပစာတွေပြောပြီးတော့ပါပြောတော့ဆိုကိုတော်တဲ့ဟောဒီမိခွန်းတွေကိုအခုတည်းမှာအခုပြောထားတဲ့တောင်ပို့ညအခါမှာအခုတွေထွက်နေပြီးတော့နေ့တည်းမှာမိနေရနေထွက်နေတယ်တောင်ပို့ကြီးကိုဆရာနဲ့တပည့်လာတူးတယ်ဆိုတဲ့ဒီစကားရတ္တိရဲ့အဓိပ္ပာယ်ဒီပဟေလိရဲ့အဓိပ္ပာယ်ကိုကိုတော်သိကြလို့ရှိရင်မြတ်စွာဘုရားစီသွားပြီးတော့မေးပါတဲ့မြတ်စွာဘုရားဖြေထားတဲ့အတိုင်းအတိတ်ကိုမှတ်ပါဂုံဂုံပြောလိုက်မယ်အခုပြောတဲ့ပဟေလိပု္ပ္ပစာကိုဖြေနိုင်တဲ့ပုဂ္ဂိုလ်ဆိုတာဖရာတော်၎င်းဖရာရဲ့တပည့်သားတာဝကတော်၎င်းဟောဒီဖရာရဲ့တပည့်သားတာဝကစီကတရားဓမ္မကိုသင်ထားတဲ့ပုဂ္ဂိုလ်တော်၎င်းအဲ့ဒီပုဂ္ဂိုလ်မျိုးမှဒီပဟိတိပု္ပ္ပစာကိုအဖြေမှန်ပေးနိုင်ပဲဆိုပြီးတော့နတ်သားကထူးဆန်းတဲ့စကားတွေပြောပြီးတော့ပျောက်သွားဒါဒီတုတ်တံဖြစ်ပေါ်လာခြင်းအကြောင်းတစ်ခုပဲအဲ့ဒီယဟန်တော်လေးဟာတရားအထုတ်နေရင်ထူးဆန်းတဲ့စကားတွေကိုနတ်သားကပဟိတိပု္ပ္ပစာတွေလာမေးသွားတော့သူ့ကောင်းထဲမှာသိချင်နေတယ်နန္ဒမိုးတော့လေးယောက်ထံနဲ့တရားနဲ့မြတ်စွာဘုရားထံချင့်ကပ်ပြီးတော့ဟောဒီပေလိပု္ပ္ပစာကိုအဖြေရှာတော့မှာပဲလို့တညာလုံးတောင်ပူကြီးအကြောင်းစဉ်းစားရင်နန္ဒလင်းသွားခဲ့တယ်ရှင်ကုမာရကတ္တပအဲ့ဒီရှင်ကုမာရကတ္တပဆိုတာဟာပမာပုဂ္ဂိုလ်တော့မဟုတ်ဘူးပါရမီအရင်တန်ရှိသေးတဲ့ပုဂ္ဂိုလ်တပါသူရဲ့ဘဝဆက်လမ်းကလည်းပဲတော်တော်ထူးဆန်းတယ်လို့ပြောအောင်သူကဘိက္ခုနီမတအူးရဲ့သားအနေနဲ့လာဖြစ်တယ်အဲ့ဒီဘိက္ခုနီမဆိုတာလဲ တိယသာချမ်းသာတဲ့တထေသမီးတယောက်ပဲသာသနာ့ဘောင်ဝิญဉာဏ်သူကဗျာသာသနာ့ဘောင်ဝิญဉာဏ်တော်လဲမိဘနှစ်ပါးကခွင့်မပြုဘဲနဲ့အိန္ဒယသာချပေးလိုက်အိန္ဒယသာအတင်းချပေးလိုက်တဲ့အခါကျတော့ဒီမျိုးသမီးလေးဟာသူ့ရဲ့အရှင်ယောက်ျားကိုတောင်းတပန်ပန်လုပ်ပြီးသာသနာ့ဘောင်မရအရာသူဝင်ခဲ့တယ်အဲ့လိုဝင်ခဲ့တဲ့အချိန်မှာဘာဖြစ်လာသလဲလို့ဆိုလို့ရှိရင်သူ့ရဲ့ဝမ်းမှာကိုဝန်လေးကပါလာမတိပဲနဲ့ပါလာခဲ့ရဗိက္ခူနီမဘုရားရောက်တဲ့အခါကျတော့မှတစ်ချိန်ချင်းဒီဇာလန်းကပေါ်လာတော့ရှင်ဒေဝရရဲ့အသင်ပင်ဖြစ်တဲ့ဘိက္ခုနီမတွေကရှင်ဒေဝရစီတရင်ပို့တော့ရှင်ဒေဝရကလက်မခံဘူးမကောင်းတဲ့ရင်ကြော်စောမှဆောင်းလို့ဒီဘိက္ခုနီမကိုလူထွက်ပေးလိုက်ကြလို့ဒီလိုပြောတာဒါနဲ့သူကမြတ်စွာဘုရားစီသွားပြီးတော့ခွင့်တောင်းတယ်သူဟာဘိက္ခုနီမဝတ်လာတဲ့အချိန်ကနေစပြီးတော့သူ့ရဲ့ကိုချင်းသီလကလုံးဝပြည့်ပြားခြင်းမရှိပါဘူးဆိုပြီးတော့ပြောတဲ့အခါမြတ်စွာဘုရားကသတိနေဒီကောသလမင်းကြီးတို့အနာတပိန်တို့ဝိတာခါတို့ဒီအမှုကိစ္စကိုစစ်ဆေးခိုင်းတဲ့အခါကျတော့ဝိတာခါကအဆုံးဖြတ်ပေးတယ်ဒီမျိုးသမီးလေးဘိက္ခုနီဖြစ်လာတဲ့ရက်နဲ့တွေ့ချက်ပြီးတော့ကြီးလိုက်တဲ့အခါဩဒီဘိက္ခုနီမလေးရဲ့ကိုကျင့်တရားဟာမပြည့်ပြားဘူးလူဘွားကပါလာတဲ့ကိုယ်ဝန်မှလို့ဆုံးဖြတ်ချက်ရောက်လာတဲ့အခါမှာဘိက္ခုနီဘုရားနဲ့ကိုယ်ဝန်လွယ်ပြီးဒီသားကလေးဖွားမြင်ခဲ့ရတာသားကလေးဖွားမြင်ခဲ့တဲ့အခါကျတော့ဘိက္ခုနီမနဲ့ကလေးငယ်နဲ့မတင့်တယ်သေးတဲ့အတွက်ကြောင့်ကောသလမင်းကြီးကနန်းတော်ခေါ်ပြီးတော့မွေးထားတယ်ဒါကြောင့်လို့ကုမာရလို့ဆိုတဲ့နာမည်လေးမင်းသားဆိုတဲ့အဓိပ္ပာယ်လေးနဲ့ကုမာရအမည်နာမကသတ္တဝကုမာရသတ္တဝလို့ဆိုပြီးနန်းတော်မှာကြီးပြင်းခဲ့ရတယ်နောက်ဆုံးမှာသူ့ရဲ့ဘွားစာကြောင်းလေးကိုတိတာနဲ့တပြိုင်နဲ့တောင်ဝေကဖြစ်ပြီးတော့သာသနာပေါင်းဝင်လာခဲ့တယ်သာသနာပေါင်းဝင်လာတဲ့အခါကျတော့ရှင်ကုမာရကတ္တဝါလို့နာမည်ထင်ရှားတယ်ပေါ့အဲ့တော့ဒီပုဂ္ဂိုလ်လေးရဲ့အတိတ်ဆန်းလမ်းကလည်းပဲအမတန်ထူးဆန်းတယ်ဒီရှင်ကုမာရကတ္တဝါဟာသာသနာမြတ်စွာဘုရားရဲ့လက်ထက်တော်အခါကာလမှာသာသနာနောက်ပိုင်းရောက်လာကသဝဘုရားရဲ့သာသနာနောက်ပိုင်းရောက်လာတဲ့အခါကျတော့ကိုချင်းတရားတွေပြည့်ပြားလို့ဘုရားသာသနာတော်ကြီးကွယ်လူနီးပါးအခြေအနေရောက်လာတော့ယဟန်တော်ခုနှစ်ပါးဟာတန်ဝေကကြီးစွာဖြစ်ကြတယ်တန်ဝေကကြီးစွာဖြစ်ပြီးတော့တိုင်ပင်ကြတယ်သရှင်တို့မကြခင်မဲ့သာသနာကွယ်တော်မဲ့အနေထားမျိုးတွေဖြစ်နေပြီကိုချင်းတရားပြည့်ပြားတဲ့ပုဂ္ဂိုလ်တွေအလွန်များလာပြီသာသနာမကွယ်ခင်တို့တွေအသက်ဆုံးပြီးတော့တရားဓမ္မကိုကျင့်ကြံကြိုးကုပ်အထောက်ကြရအောင်လို့တိုင်ပင်လိုက်တဲ့အခါကျတော့ရဟန်းတော်ခုနှစ်ပါးစိတ်ထက်တူညီစွာရရှိပြီးတော့တောထဲထွက်လာကြရတယ်အဲ့တော်ရမှာသူဗမာကြီးရဲ့ပုပ်ပါတောင်လိုဟာမျိုးပေါ့လေမမဆောက်ဆောက်ကျောက်တုံးကြီးတစ်လုံးမမဆောက်ဆောက်နဲ့တောင်ပေါ်မှာတက်နေတဲ့အဲ့ဒီတောင်ကြီးကိုလေကားထောင်ပြီးတော့တက်လိုက်ကြတယ်တောင်ပေါ်ရောက်တဲ့အခါကျတော့အကြီးဆုံးကိုတော့ကဩဝါဒပေးတယ်ဒီဩဝါဒလေးကလည်းအလုံးမှတ်သားစရာကောင်းတယ်တောင်ပေါ်နဲ့ရောက်ပြီးတဲ့အခါအကြီးဆုံးကိုတော်ကပြောတယ်တို့လေကားထောင်ပြီးတော့ခုတောင်ထဲရောက်ပြီကိုတော်တို့အလုံးသဘောတူမယ်ဆိုလို့ချင်းဟောဒီလေကားကိုလှည့်ပြလိုက်လေကားကိုလှည့်ပြီးတော့ပြစ်လိုက်လို့ရှင်အဲ့ဒီတောင်ပေါ်ကပြန်ဆင်းဖို့ဆိုတာသူတို့မှအခွင့်အလမ်းရှိတော့အမတန်မြင့်တဲ့ကြောက်တုံးကြီးတောင်ထဲကြီးပေါ်ရောက်နေကြတယ်အလုံးသဘောတူကြလားဆိုတော့တူပါတယ်ဆိုပြီးတော့သူတို့တက်လာတဲ့လေကားကိုလှည့်ပြလိုက်ကြတယ်လှည့်ပြပြီးတော့အကြီးဆုံးကိုရောရဲ့ဆုံးမဩဝါဒပေးတယ် ဖရှင်တို့တဲ့ဖရာပွင့်နဲ့အချိန်နဲ့ကြုံဖို့ဆိုတာအမှန်တမ်းမှခဲနေဖရာပွင့်နဲ့ကြုံတဲ့အချိန်မှာအခုလိုတရားဓမ္မပေါ်မှာယုံကြည်တဲ့တရားတရားရှိဖို့ဆိုတာလည်းအလွန်ခဲနေပေါ့ယေရှုဘုရားသာသနာနဲ့ခင်းပြီးဒုတိယတွေအသက်ရှင်လို့ဗာမတန်ဖို့ရှိမှာမဟုတ်ဘူးသာသနာနဲ့ကြုံတဲ့အချိန်လေးမှာတရားဓမ္မမကျင့်လိုက်ရလို့အခွင့်ကောင်းအခါကောင်းတွေလက်လွတ်ဆုံးရှုံးပြီးတော့တန်တရားထဲမှာတဝဲလည်လည်နဲ့ဆင်းရဲဒုက္ခတွေကြုံခဲ့ရတဲ့ဘဝတွေတို့များလာပြီဒါကြောင့်မို့လို့ဒီဘဝမှာတော့သက်ဆွန့်ကြိုးပမ်းကမ္မထံတရားကိုအထုတ်ကြရအောင်လို့သုံးမဩဝါဒပေးတော့အလုံးဟာသဘောတူသဘောတူလေကားကြီးကိုတောင်းနှံပြလိုက်အဲ့လိုနဲ့ဒီအာဇာနီယဟန်တော်ခုနှစ်ပါးဟာတောင်းထိတ်တက်ပြီးတော့တရားကျင့်လိုက်ကြတာအကြီးဆုံးကိုတော့ကမကြခင်အတွင်းမှာသူကယဟန်တာဖြစ်သွားရန်တာဖြစ်သွားတော့တကူအဋ္ဌိပတ်နဲ့ဆုံးကံထွက်ပြီးဂျန်တဲ့ကိုယ်တော်တွေကိုဆန်းကျွေးတယ်ပေါ့သို့တော့ဂျန်တဲ့ကိုယ်တော်တွေကလက်မခံဘူးအရှင်တရားတပည့်တော်တို့တရားထုတ်မလို့လာတော့ကပရမသုံးတရားသူရသွားတဲ့ပုဂ္ဂိုလ်ကအစာရီစာရှာပြီးတော့ကျွေးရမယ်လို့တပည့်တော်တို့စီမင်းစည်းကမ်းမချခဲ့ဘူးအဲ့တော့အရှင်ဘုရားရဲ့အစွမ်းတတိနဲ့အရှင်ဘုရားယဟန္တာဖြစ်သွားတာတပည့်တော်တို့ဝမ်းသာပါတယ်အရှင်ဘုရားဆွမ်းခံကြွေးတဲ့ဆွမ်းတပည့်တော်တို့မစားပါဘူးလို့ဆိုပြီးတရားဆက်အပ်တော့နောက်ဒုတိယကိုယ်တော်ကမကြဘူးအနာဂံအဆင့်ရောက်သွားအဲ့ဒီကိုယ်တော်ကလည်းအနာဂံဆိုတဲ့အဆင့်ရောက်သွားတဲ့အခါသူ့ရဲ့အစွမ်းတကူနဲ့ဆွမ်းခံကြွလို့ဆွမ်းခဲရပေါ်စဉ်ချွတ်ချင်ရတာတွေယူဆောင်လို့ဂျန်တဲ့ယဟန္တော်တွေကြီးတော်တွေကိုကြွေးဘယ်သူကမှလက်မခံကျန်တဲ့၅ပါးဟာမကြခင်ပဲအစာရည်စာငတ်ပြတ်ပြီးတော့အသက်ဆွန့်ပြီးတရားဓမ္မအထုတ်လိုက်ကြတာမကြခင်ပဲအဲဒီတောင်ထိတ်မှာပဲပြန်တော်မူသွားကြတယ်ယန္တာဖြစ်တဲ့ကိုယ်တော်ကတော့အဲဒီဘဝမှာပဲပြိဋ္ဌိဘံဆံသွားတယ်အနာဂတ်ဖြစ်တဲ့ကိုယ်တော်ကဘဝဆုံးသွားတော့ဘယ်ရောက်သွားတော့ဆိုဖြမပြေရောက်သွားသုဒ္ဓဝါဒဖြမဘုံမှာဖြမကြီးဖြစ်သွားကျန်တဲ့၅ယောက်ကသံတရားလဲလာလိုက်ကြတာကတ္တဝမြတ်စွာဘုရားလက်ထက်ကအခုလိုဆုံးဆုံးဆာဆာတောင်ထိပ်မှာတက်ပြီးတရားချင့်ခဲ့တဲ့ကိုယ်တော်တွေဘသူတွေလာဖြစ်ကြတော့ဆိုရင်တယောက်ကခန္ဓာရတိုင်းခုခေတ်ဆိုရင်ပါကစ္စတန်ပေါ့နော်ပါကစ္စတန်ကတက္ကစီလာဆိုတဲ့မြို့မှာခန္ဓာရတိုင်းကခန္ဓာရဘုရင်တက္ကသိုလ်ဘုရင်ကြီးပုဂ္ဂုတ္တတိဆိုတာလာဖြစ်တယ်။အဲဒီပုဂ္ဂုတ္တတိမင်းကြီးကလည်းဗေမိတာရမင်းကြီးထံကနေပြီးတော့တရားစကားတွေကြားရတာနဲ့ထိနှံကိုစွန့်ပြီးသင်္ကန်းတစ်ပိတ်လွယ်ပြီးမြတ်စွာဘုရားရှိရာလာတရားနာနောက်ဆုံးသူလည်းအနာဂံဖြစ်ပြီးတော့ဓမ္မပြေရောက်သွားပုဂ္ဂုတ္တတိနောက်တယောက်ကဘယ်သူလာဖြစ်တုံးဆိုရင်ဘာဟိယဒါရုစီရိယဘာဟိယဒါရုစီရိယဆိုတဲ့ပုဂ္ဂိုလ်လာဖြစ်ပြီးတော့မြတ်စွာဘုရားဆံတရားဟောဖို့တောင်းပန်ရင်းကနေဘုရားတရားဟောတာနာပြီးချက်ချင်းပဲရန်တာဖြစ်ပြီးသင်္ကန်းမောလေးရပြီးမယ်ပြိဋိဘံဆံသွားတယ်ပုဂ္ဂိုလ်နောက်တယောက်ကဘယ်သူဖြစ်တယ်လဲလို့ဆိုရင်တပိယဆိုတဲ့ပရပိုက်တယောက်လာဖြစ်တယ်နောက်ကတ္တဝမြတ်စွာဘုရားလက်ထက်ကတရားသူတရားမြတ်ရအောင်ချင်းချင်းကျုပ်ကိုအထုတ်တဲ့မိတ်ဆွေတွေတန်တရားထဲမှာအမျိုးမျိုးပုံပုံကွဲပြီးတော့အခုလိုဘဝအသီးသီးရောက်သွားကြတယ်တပည့်ရဆိုတဲ့ပြပိုက်ကလည်းနောက်ဆုံးမြတ်စွာဘုရားထံရောက်လာပြီးတရားဓမ္မနာယူပြီးသူလည်းရဟန္တာဖြစ်သွားနောက်တစ်ယောက်ကဘယ်သူတုံးဆိုရင်ဘုရားမြတ်စွာလက်ထက်တော်မှာမင်္ဂမင်းသားဓဗ္ဗဆိုတဲ့ကိုတော်လေးလာဖြစ်တယ်။သူလည်းပဲ9နှစ်အရွယ်မှာသာသနာဝင်ပြီးတော့ရဟန္တာဖြစ်သွားတယ်။အခု9ယောက်ယောက်ကဘယ်သူတုံးဆိုရင်အခုကုမာရကတ္တဗာဆိုတဲ့ရှင်ကုမာရကတ္တဗာဆိုတဲ့ပုဂ္ဂိုလ်လာဖြစ်တယ်။အေး down take debit, the auto de tenga. Another chip beat of Yamaji, Yalta, and Pokova. Thing is, any who likes on shout. Thing is, any who likes on shout. Kumara Kadawa. And that was not so red to Gando Jidema. Lima Yamata, Kamadama, and a Puanido. Do nothing to let Kamatante Yago. Nayaloshin, do Diaru Diamia Yamhavelo Sobido. Yata Kamjore Kama, Shinkumara Kadawati Lavi, Hori Pahili Sagavu, Georgia Barapchet. Tengaging a la Kura. To do it by here, Daru City, and you are already marvelous. Do go to Yana, no tenet, and did you my year have a same bit of labiore? Go do the mema Yana Chibu, a chin lemashi, who may have Yana Lemobu. To get Yana Chichen, Lucian, Gorma Yasa Yasa, Loka Point, maybe Eddie Yang on God, may make more in Mazo, we do a lanyon like the Yasi Yang. The Via provides Jesus level to provide a user in a mama mama chin leader. To have a lanyon on Lilo, yes of Yazi Yava. A goody Kumara Gadaba Matin Yagaro. Thousand of all when I remember, Diaru Diamia Mayana, they will weep under the Nadia Chin and Joko Ato. Do not think of it, weep under the Lanjong. A goody beating in a hurry Jamaji, Yala be there, Kajaro. The Haley Bosa and in it, Sagari, Pyodora, Kuroi, Dambo Yidikushi, so we do Sachi, we do Pyodora. Eddie Behali Sagari, yes of yes, and Tom Eva, Melu Hori, Achi Yanushi, Kuro da Lainayame, Kamatante Yave, yes of Yaga, Lurbido, Deep Behali Sagari, Chi Bina in a book, Machi Wulu. มาดาบิรจောက်ไปบาดะแต่เนี่ยศีลกุมารกัสสปะทุสันเนี่ยปะหิลีสกาฤดูอยู่ส่องบิรญัสสอพะท่านลาบิรเมเรเมกุมบองสังฆาเจ็ดสิเดบ่เมกุมบองสังฆาเจ็ดหาศีลกุมารกัสสปะอภุเตียตุเตียเนี่ยยาสิในเนี่ยวิปัตตนาจิตสิผิดละเด အဲ့ဒီမှာရှင်ကုမာရကသဘာကမြတ်စွာဘုရားကချင်းကဝေရောက်ပြီးရှင်ဘုရားတဲ့ညသကောင်းကျော်မှာတပည့်တော်စီနတ်သားတယောက်ရောက်လာပြီးတဲ့အခါမှာဒီပေလီစကားကိုပြောသွားပါတယ်ဗျာတဲ့အဲ့ဒီထဲမှာတောင်ဘိုးဆိုတာဘာကိုပြောတာတုန်းခင်ဗျာသူပြောတဲ့ထူးခြားတဲ့တောင်ဘိုးကြီးဆိုတာဘာပြောတာတုန်းဆိုတော့မြတ်စွာဘုရားက သူရဲ့မိဂွန်15ပုဂ္ဂိုလ်တစ်ပုဒ်ချင်းဖြည့်ပေးတယ်ချက်သားရံတောင်ဘိုးဆိုတာတခြားမဟုတ်ဘူးတဲ့ဟောဒီယုတ်ခန္ဓာကိုယ်ကြီးကိုပြောတာဒီတရားချက်ခင်သူတော်စင်ပြိဋ္ဌာတ်တို့ကိုယ်ခန္ဓာကိုယ်ကိုညံဆိုင်ပြီးတော့ကြည့်လူတွေရဲ့ခန္ဓာကိုယ်ကြီးကတောင်ဘိုးကြီးနဲ့တူတယ်တဲ့ ခန္ဓာကိုယ်ကြီးကဘာနဲ့တိဆောက်ထားတယ်လဲဆိုရင်မဟာဘုတ်၄ပါးနဲ့တိဆောက်ထားတယ်မဟာဘုတ်၄ပါးတိဆောက်ထားတဲ့အထဲမှာကြည့်ပေါ့ပထဝီလို့ခေါ်တဲ့အတုံးခဲတွေပါတယ်အာဘောဆိုတဲ့အရေးပြောနေတဲ့သဘောတွေစုစည်းထားတဲ့သဘောတွေပါတယ်တေဇောဆိုတဲ့အပူငွေ့အအေးငွေ့တွေပါတယ်ဝါယောဆိုတဲ့လေသဘောတွေပါတယ်ဒါကြောင့်မို့မြတ်စွာဘုရားက သတ္တုမဟာဘူတိကောအယံကာယောဟောဒီခန္ဓာကိုယ်ကြီးကဓာလေးပါးနဲ့တိဆောက်ထားတာခန္ဓာကိုယ်ကြီးကဘယ်ကနေစသုစီလာတာတော့ဆိုရင်မာတာပိတ္တိကသံဘောနိကင်ဖခင်တို့ရဲ့သုက္ကသောဏိတလို့ခေါ်တဲ့အင်္ဂလိပ်လိုတော့စပန်နဲ့အိုဘန်ပေါ့ ဘိက္ခဏီရဲ့သုတ်သွေးနဲ့အဲ့ဒီပုံမှာသတိခပြီးတော့ဟောဒီယုတ်ခန္ဓာကိုယ်ကြီးပေါ်လာတာတဲ့မွေးဖွားလာတဲ့အခါမှာလည်းပဲအစာအာဟာရတွေနဲ့ခန္ဓာကိုယ်ကြီးကိုကြီးထွားစေရတဲ့အဲ့ဒီကြီး ชีทวาลาเลยฮอรี่ดูรีเยยกขันนาโกจีก็เวตองโบจีโลပြောတာပါတဲ့แกสิ้นลาจีเลยဆိုတော့ရှင်เนี่ยตองโบจีเนี่ยอนาตรันตุเรดิยกขันนาโกจีมาอป่องติกาแล้วชื่อเด้เนาะญัสสิชื่อเด้นาชื่อเด้นักขังชื่อเด้ปะสัดชื่อเด้ဆိုတာလို့ญัสสินานาเลยาโกလို့ဆိုတော့ တကယ်ကိုချတောင်ပူကြီးနဲ့အနာဒရန်တူနေတယ်ဆို။ဟုတ်ပြီလား။ဒီယုတ်ခန္ဓာကိုယ်ကြီးကိုတောင်ပို့လို့ဆိုတာတပြည့်တို့ရဲ့ယုတ်ခန္ဓာကိုယ်ကြီးကတကယ်တောင်ပို့ကြီးပါပဲ။ဒါလေးမနဲ့ဒီဆောက်ထားတဲ့ခန္ဓာကိုယ်ကြီးအဲ့ဒီတောင်ပို့ကြီးကညအခါကျတော့မိဂိုးတွေထွက်ပြီးတော့နေ့အခါမှာ မိလျံနေထွက်နေတယ်ဆိုတာကတော့ဘာတော့ခရရတဲ့အေးတောင်ပေါ်ကြီးကညအခါမိကိုထွက်နေတယ်ဆိုတာဘာတော့ဆိုရင်လူတွေဟာညရောက်တဲ့အခါကျတော့နေ့မှာလုတ်ကန်ရမယ့်အလုတ်တွေတို့နေ့လယ်ကလုတ်ခဲတဲ့အလုတ်တွေတို့မတွေးကြဘူးလားမှန်ပါဗျာဒါတွေအများတန်းတွေးပြီးတော့စဉ်းစားနေကြတာလက်ရှင်ကဘာလုပ်မဲသဘက်ခါဘာလုပ်မဲ ဒီကနေ့ဘာတွေလုတ်ခဲ့တယ်ဆိုပြီးတော့လုတ်ခဲ့တဲ့ကိစ္စတွေကိုတွေးနေတာအဲ့ဒီတွေးနေတာတွေဟာအခိုးတွေထွက်နေတာပဲလို့ဆိုလို့ဟုတ်ကဲ့မှန်ပါလူတွေရဲ့စိတ်ကူးစိတ်တန်းတွေကညအခါမှာဆိုရင်လူတွေမှာတခါတရံအိတ်တောင်မပြောဘူးတညာလုံးအတွေးတွေလွန်ပြီးအိတ်မပြောတဲ့လူရှိသေးတယ်မှန်ပါဩော်ဒါတောင်ပို့တဲ့ကမိကိုတွေထွက်နေတာပဲညကတွေးထားတဲ့အတိုင်း နေ့ခါမီးလျံထွက်တယ်ဆိုတာဘာတော့ဗျာညကတွေးထားတာတွေနေ့လေကြတော့အကောင်အထည်မဖော်ဘူးလားပေါ်ပါဗျာအေးပြောစရာရှိတာတွေပါးနဲ့ပြောတယ်လုတ်စရာရှိတာတွေကိုတိလဲအောင်လုတ်တယ်ညကတွေးထားတွေနေ့လေကြတော့အကောင်အထည်ပေါ်နေတာဒါမီးလျံနေလွတ်နေတာပဲလို့ဟောလူတွေရဲ့နေ့စဉ်ဘဝမှာစဉ်းစားကြည့်မယ်ဆိုလို့ရှင် တောင်ပို့ဆိုတာဘာမှအနစ်တာမရှိတဲ့အပေါက်အပေါက်တွေပါတဲ့အရာဝတ္ထုကြီးတစ်ခုပဲအဲ့ဒီထဲမှာမိကိုယ်တွေထွက်နေတယ်ဆိုတာအလုတ်ကိစ္စတွေလုတ်နေတာတွေးနေတာလုတ်ဖို့တွေးနေတာမိလျံတွေလွတ်နေတယ်ဆိုတာတွေးထားတဲ့အတိုင်းအလုတ်တွေလုတ်နေကြတာဟောဘဝကိုကိုယ်ဘဝကိုယ်ခန္ဓာကိုပြန်ကြည့်မယ်ဆိုရင်ဩတကယ်တောင်ပို့ကြီးပါလား တို့တွေညမှာတွေးပြီးတော့နေကြတော့အကောင်အထည်ဖောနေကြတာပါလားလို့ဆိုတဲ့ဒီသဘောတောင်ပို့တဲမှာယေရနာရှာဆိုတာကဘာကိုပြောတာလဲဆိုလို့ရှိရင်တရားရှာကိုမှတွေ့လို့ဆိုတဲ့အတိုင်းဝိပဿနာတရားအထုတ်ခြင်းလို့ရှိရင်ကိုယ်ခန္ဓာကိုပြန်ပြီးတော့မရှုရဘူးလားရှုရပါဗျာရှုရတယ်အဲ့တော့တောင်ပို့ကြီးတဲမှာပြန်ပြီးတော့အနစ်ရှာကြည့်တာဒါပြည့်ဗျာတဲ့ဆရာတပည့် လာကြတယ်ဆရာဆိုတာဘာပြောတာတော့တပည့်ဆိုတာကတော့ဘသူလဲဆိုတော့မြတ်စွာဘုရားကတောင်ဖို့ကိုတူးဖို့လာတဲ့ဆရာဆိုတာဒီတောင်ဖို့ကြီးကိုတူးပြီးတော့တောင်ဖို့တဲကယရနာတွေ့အောင်လမ်းညွှန်မှုပေးနိုင်တယ်ဆိုတာတာမန်ပုဂ္ဂိုလ်ပြောတာမဟုတ်ဘူးတဲ့သုံးလောကထွတ်ထားမြတ်စွာဘုရားကိုပြောတာရှင်လေအဲ့လိုမဟုတ်လို့ရှင်လူဘဝရဲ့အနှစ်သာရကိုအပြင်းမှာပဲသွားရှာနေကြတယ် ခန္ဓာကိုယ်ထဲမှာမရှာမိဘူးဟုတ်ကဲ့မှန်ပါဘုရားရှင်လေလူတွေပါရှာနေတော့ဆိုနေ့စဉ်ရှင်တွေငွေတွေရှာတယ်ပတ်စံတွေရှာကြတယ်အလုပ်ရှာကြတယ်ပြောစရာတွေရှာကြတယ်မရှာကြဘူးလားရှာပါတယ်ဗျာအေးအပြင်းမှာရှာလို့တော့အနှစ်သာရပါတစ်ခုမှတွေ့မှာမဟုတ်ဘူးတဲ့ခန္ဓာကိုယ်ထဲမှာရှာရမယ်တကယ်ယရနာအစစ်ကနော်အဲ့ဒါကြောင့်မို့လို့ တောင်ပူကြီးတွေမှာယန္တနာရှာဖို့လမ်းညွှန်မှုပြုနိုင်တဲ့ဆရာဆိုတာဖရာပဲတဲ့။ဒါဖြင့်တပည့်ဆရာပြောတဲ့အတိုင်းလုပ်တဲ့တပည့်ဆိုတာဘာတော့လို့ဆိုရင်ယသောဖရာဟောထားတဲ့အတိုင်းလိုက်နာကျင့်သုံးမဲ့ကိုကျင့်တရားကိုလည်းဖြူစင်အောင်ကျင့်သုံးမဲ့။တမာရီတရားကိုလည်းပွားများအားထုတ်မဲ့ပညာကိုလည်းပဲထက်သန်စေမဲ့ဆိုတဲ့ တကယ်ကျင့်မဲ့ယောဂီပုဂ္ဂိုလ်ကိုတပည့်လို့ခေါ်တာတဲ့။ကဲဆရာတပည့်ဘာနဲ့အလုပ်လုပ်တုံးဆိုတောင်ပူကြီးမှာအလုပ်လုပ်ကြမယ်သူတို့။ ဒါပြင်ဗျာသူတို့ယူလာတဲ့လက်နဲ့ဆိုတာဘာပြောတာတော့ယဟန်လက်နဲ့ဆိုတာတခြားမဟုတ်ဘူးတဲ့အသိဉာဏ်ကိုပြောတာခန္ဓာကိုယ်ဆိုတဲ့တောင်ပေါ်ကြီးကိုတူးဖြူပြီးတော့ကြည့်တော့မယ်အနှစ်သာရယရနာကိုရှာတော့မယ်ဆိုလို့ချင်းနံပါတ်1အရေးကြီးဆုံးကဘာလို့ပညာတဲ့တောင်ပေါ်ကြီးကိုတူးဖြူတဲ့ကလက်နဲ့မပါပဲမတူးနိုင်တယ်လို့ပဲပညာမပါပဲနဲ့ဟောဒီရုပ်ခန္ဓာကိုယ်ကြီးအကြောင်းကိုသိနိုင်မှာမလား
သိနိုင်ပါဘူးဗျာ
မသိနိုင်ဘူးဒါကြောင့်မလို့လက်နဲ့ဆိုတာတခြားကိုပြောတာမဟုတ်ဘူးပညာပညာဆိုတာမဂ္ဂင်၈ပါးထဲမှာအဥဆုံးလာတဲ့သမ္မာဒိဋ္ဌိပဲ right understanding ပေါ့ဟောဒီ right understanding မှာမရှိလို့ရှင်ဘလုံးလုံးပြီးဆိုရဲဟောဒီအသိဉာဏ်မရှိရင်ဘာမှလုံးလုံးမရဘူးတဲ့ဒါကြောင့်မလို့ကပ္ပဌာန်းတရားအထုတ်တော့မယ်ဆိုလို့ရှင်ဘယ်လိုအထုတ်ရမယ်ဆိုတဲ့အသိကမစရဘူးလား
စပါတယ်ဗျာ
ကပ္ပဌာန်းဆရာစီသွားပြီးတော့တရားကိုဘယ်လိုမှတ်ရတယ်ဘယ်လိုနားလည်ရတယ်ဆိုတာကိုအရင်သင်ညားတယ်နော
်မှန်ပါအ
ဲ့ဒါလို့အရင်သင်လိုက်တာကို right understanding ပဲနားလည်သွားပြီအေးအဲ့ဒီလက်နဲ့တောင်ပေါ်ကြီးကိုတူးဖြတ်ပြီးတော့ကြည့်တူးတယ်ဆိုတာတော့ဘာလုံးခရားတဲ့တူးတယ်ဆိုတာဘာလုံးဆိုတော့လုံးလဝီရိယအားစိုက်တာကိုပြောတာမဂ္ဂင်၈ပါးတဲ့ကသမ္မာဝါယာမကျိုးသာအထုတ်တယ်လက်နဲ့တော့ရှိပါတယ်မတူးဘူးပညာတော့ရှိပါတယ်မကျိုးသာဘူးဆိုရပါမလား
ရပါဘူးဗျာ
အေးခန္ဓာကိုယ်လို့ဆိုရင်တောင်ပေါ်ကြီးကိုတူးဖြူကြည့်ဖို့ရအတွက်အသိဉာဏ်ဆိုရင်လက်နဲ့ရှိဖို့လိုတယ်ကျိုးပန်းအထုတ်မှုဆိုရင်ဝီရိယရှိဖို့လိုတယ်ဟောဒါကမ္မထာအထုတ်တဲ့အခါဒါကြောင့်မို့သတိပဋ္ဌာန်တရားတော်မှာလည်းပဲမြတ်စွာဘုရားဟောထားတယ်မို့လားအတ္တပိသမ္ပဇာနောတတိမဝိနည်းလောကိအိဋ္ဌာဓမ္မနတံကာယေကာယ ानु ပတိဝေရတိအတ္တပိသမ္ပဇာနောတတိမဝိနည်းလောကိအိဋ္ဌာဓမ္မနတံအတ္တပိဆိုဝိရိယရှိရကမ္မဋ္ဌာန်းထုတ်တဲ့အခါမှာပေါ့ပေါ့ရရအမ်းထုတ်ရဘူးဆိုတော့ခုခေတ်မှာဒီထိုင်းနေတာကိုပဲကမ္မထမ်းထိုင်တယ်လို့ယူဆကြတယ်မထိုင်ရင်ကမ္မထမ်းမဖြစ်ဘူးလို့ထိုင်ခြင်းနေက
ြ
မဟုတ်ဘူးကမ္မထာတိုင်တဲ့အခါမှာအရေးကြီးဆုံးကစေတသိကဝီရိယဆိုတဲ့စိတ်แท้ကကြိုးပမ်းအထောက်မှုကပိုအရေးကြီးတယ်ခန္ဓာကိုယ်အနေထားကဘယ်လိုပဲနေနေစိတ်ဓာတ်ကပြင်းပြင်းထန်ထန်ကြိုးစားနေဖို့လိုတယ်ဟုတ်ကဲ့ခန္ဓာကိုယ်အနေနဲ့ကတော့မအိပ်မနေလုံနေပါရဲ့စိတ်ကဟိုလွင့်ဒီလွင့်ဆိုလို့ရှိရင်ဒါမရဘူးเนาะမှန်ဒါကြောင့်မို့လို့စေတသိကဝီရိယကာယကဝိရိယဆိုတာခန္ဓာကိုယ်ကလှုပ်ရှားသွားလာနေတာ။အိုထိုင်နေဆိုရင်လည်းစွစွမြဲမြဲနဲ့တနာရီနှစ်နာရီဒီလိုထိုင်နေတာ။ဒါကာယကဝိရိယ။ပို့ပြီးတော့အရေးကြီးဆုံးကစေတသိကဝိရိယတဲ့စိတ်အားတွေတွန်းပြီးတော့ထားဖို့လိုတယ်တဲ့။သမဝယမဆိုတဲ့အဓိပ္ပာယ်ကဒါ။အတ္တပိလုံးလဝိရိယရှိရမယ်။လုံးလဝိရိယဆိုတာမရမနေကြိုးပမ်းအထောက်တာကိုပြောအကုသိုလ်တွေဝင်လာရင်မဝင်ရအောင်တားဆီးမယ်ဝင်သွားလို့ရှင်လဲဖယ်ထုတ်ဖို့ကြိုးစားရမယ်ကုသိုလ်စိတ်တွေဝင်လာလို့ရှင်ထိုကုသိုလ်စိတ်တွေကိုတိုးပွားအောင်လုပ်ရမယ်ကုသိုလ်စိတ်တွေမဝင်လာသေးရင်ဝင်လာအောင်ကြိုးစားရမယ်ဝင်လာပြီးတဲ့နောက်တိုးပွားအောင်ကြိုးစားရမယ်ဆိုတဲ့သံဃာပဒံတရား၄ပါးအဲ့ဒါနဲ့ကြိုးစားရမယ်ဒီနေရာမှာတူးတယ်ဆိုတာခန္ဓာကိုယ်ကြီးထဲမှာကြိုးစားပြီးတော့အာယုံစိုက်တာတဲ့ဟုတ်ကဲ့လား
မှန်ပ
ါဒါကိုပြောတာတတိပ္ပဏမှာလည်းထို့တူပဲကာယေကာနုပတိဝိရတိအတ္တပိကြိုးစားရမယ်ကြိုးစားတဲ့အခါမှာအယံလုံးလို့မရဘူးခန္ဓာကိုယ်ရဲ့အခြေအနေစိတ်အခြေအနေကိုအမြဲတမ်းနားလည်နေရမယ်ဒါကိုသံပဇာနောလို့ခေါ်တာပညာဉာဏ်အစဉ်ဉာဏ်ရှိနေရမယ်ဒါကြောင့်မို့လက်နဲ့လည်းရှိရမယ်ကြိုးပမ်းအထောက်မှုလည်းရှိရမယ်။ဟောဆရာညွှန်ကြားတဲ့အတိုင်းတပည့်ဟာတောင်ပေါ်ကြီးကိုအသိဉာဏ်ဆိုတဲ့လက်နဲ့နဲ့ကြိုးပမ်းအထောက်မှုဆိုတဲ့ဝီရိယဒီနှစ်ခုပေါင်းပြီးတော့တူးဖြူပြီးတော့ခြေလိုက်တာ။တဘာဝအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒါတရားစခန်းကိုစဝင်ပြီလို့ပြောတာနော်
။
当我说的看到过一个独球比较几家比不是吗走人来说的地娘要楼啊没地娘地娘压他压他的一代就办也没看到过一点马的就看到过一点马下机也没给独球比较下机来的卡家的哦先别啊这个可能你对的是的把表达的不要好的可能你是的把口达的不要说不要可能是的这个的恰表达不服的不对的为啥不表达哦为啥说的不对不管谁让你比较被谁他来的是谁有多路压吧我们
没有了
这个的库马那边这个我可能恰他来的是我能穿的不要的不
妈妈
大事一切的都对呗当不能拿着人对的我看到过几天嘛也能拿下楼没说路线下楼没要谁让你比较为啥说的慢慢地的可能你看你的把我慢慢地的东西都看出来我慢慢地我都看了天里的都看的目的我慢慢地我都把都撇掉，都冇撇下反正都撇掉了，听你的。都看你罗的，都看你求人多的，那帮细的是啦，妈妈的屋。都看你罗的，干咪你不对不啦？都看求伢都要讲，见熟啦，我都没对不的，挨了这个功劳。是走路没要昂，格兰恰他来的路被西他了，大家冇路。这个格兰尼说的这恰好表达某个为啥我表达哦这样阿透你的看嘛谁有没多奶母说的是被其他的这个格兰的阿兰格兰读的为啥这样拍下这部路的都看我都看路面昂就在阿们都看去讲的穆里亚的沙我的穆里亚的沙路面昂记阿们他的门面母说的是啊为啥啊碰你的好个啦
妈
妈原来我下对我们骗来不的大家没提一把马背的而且的为啥我这个个男女拍起来就出来啊妈妈的为啥的要来看我们的拍起来把那拍呀没人说啊地上的拍呀都看叫我们的人把那种地上怎样就看的目的啊是让我们的流程地昂楼啊地昂楼前哈他拍下去没的喏哎这路拍下来路来对地拉比是路线可让你拍来的看嘛是嘛把它对讲的路是路爬个里都对的是不是啊的爬个里对的路是路爬出来把表达都不要他说的这家母屋跟不他的呀阿丘的看嘛要给不够的气啊第二年就把阿丘母气来了这样的嘛阿用就来了你他的西拉比说的是把别的无损那拉进那该他开来的家是太闹波姆拉欧了
波拉
的呀波拉的看见了那拉进那该他开来的波姆谁天嘛看见那里的片拉欧了这阿勇伯妈的蒙蒂元下的高塔路苏的多大的娃娃的阿伯拉呗都看伯妈多大去他好不好
妈妈
哎呀多大去他呗看那个我在哪里的这阿坦路在哪里的是哎你哪里哈伯妈这没必要看啥呀的这天嘛没这么强起来的他多大呗
妈
西拉里里地叫他个平坦拉里里他叫我路我都买一个趴的抓比我们提来呢提来的趴个胖了老的卡提不胖呢老的卡提不胖呢老松家老的卡的趴一下积极片了他都被叫他哈里为要抓的没行这批的叫他也得我的样子这里不是我都是什么路没家无所都行也没我们的救的也叫你见到没接无损把这两个这个漏漏漏漏骗了
妈
第一天没接无损把骗了怕胖了的路的这些的这个的苦飘着了
妈妈
这 ဲတာရဲတာလောက်လာအဲဒါနဲ့မကြည့်ဘူးဆိုရင်ထပ်ဖောင်းလာပြန်လည်းဘာဖြစ်တုံဆိုရင်ဒုတ်ကင်လာတယ်ဓာတ်ကင်လာတယ်နောက်ဆုံးဒီတယ်မကြည့်ဘူးဆိုရင်ရိုက်တယ်နဲ့တယ်ဟုတ်ကဲ့လား
မှန်ပါဗျာ
ဒေါသကလည်းအဲ့ဒီလိုပဲဖားကတစ်ခါထိဖောင်းလာတယ်လို့ပဲဒေါသကလည်းတစ်ဖြည်းဖြည်းအချိန်တက်လာတယ်လို့ဒီလိုဆိုလို့
မှန်ပ
ါအဲ့တော့ကမ္မဋ္ဌာန်းတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာလုံးလဝီရိယကျိုးပန်းအားထုတ်ရင်ဝီရိယဓာတ်ကိုမခံနိုင်တဲ့အခါစိတ်ထဲမှာခံပြင်းတဲ့ဒေါသတွေဖြစ်လာတတ်တယ်။ဒါကြောင့်မို့လို့အဲ့ဒါကိုကြော်လွှားနိုင်အောင်ကြိုးစားဖယ်ရှားပြလိုက်လို့ဆိုတော့ဒါတွေကိုအာယုံမပြုတ်ပဲနဲ့သီးခံတဲ့စွမ်းအားနဲ့သီးခံတဲ့စိတ်မွေးပြီးတော့ထိုဒေါသတွေကိုဖယ်ရှားပြရမယ်
။မ
ှန်ပါ။ဟောဒါဥဒ္ဓမာယိကဆိုတဲ့ဖာကိုဖယ်လိုက်လို့ပြောတာ။ကဲကောင်းပြီဒုက္ခတွေ့လို့ပဋိက္ခလူတရားဆိုတဲ့ဒေါသကိန်းနေတာကိုမကိန်းရအောင်ဟာနဲ့အလားတရာတူတဲ့ဒေါသကိုဖယ်ရှားလိုက်နိုင်ပါပြီတဲ့။ဘာသွားတွေ့ပြန်လုံးလို့ဆိုတော့အရှင်ဘုရားတဲ့လမ်းနှစ်ခွတွေ့တယ်လို့ပြောပါတယ်။တောင်ပေါ်ကြီးထဲမှာလမ်းနှစ်ခွသွားတွေ့တယ်။အဲ့ဒီလမ်းနှစ်ခွဆိုတာဘာခေါ်တာတုံးဘုရားဆိုတော့ချစ်သားရလမ်းတစ်ခွဆိုတာတခြားမဟုတ်ဘူးတရားအထုတ်လာတဲ့အခါကျတော့လူတွေကတမာတိလေးနည်းနည်းရလာလို့ရှိရင်ဩငါတရားထုတ်တရားမြတ်ရပြီလို့ထင်လာတခါတရားအစင်မပြေတဲ့အခါကျတော့ငါတရားထုတ်တာဟုတ်မဟုတ်ကလားတကယ်ရောမဲ့ဖို့နေပါဆိုတာအကျိုးရှိရလားဆိုတဲ့အတွေးတွေလည်းဝင်လာတယ
်
တခါတရံကျတော့တမာရီလေးကောင်းလာလို့ခန္ဓာကိုယ်ကအလင်းရောင်လေးတွေပေါ်လာလို့ရှင်ဟာမတရားဖို့တရားဆိုတာဒါပဲလို့ဆိုပြီးတော့မမယင်ရင်ဆွဲလန်းသွားတာလည်းရှိတယ်ဆွဲသွားကြတဲ့ကလမ်းကြောင်းလွဲမသွားပေဘူးလား
လွဲသွားပါလားခ
င်ဗျလွဲသွားတယ်အဲ့ဒါကြောင့်မို့လို့တရားဓမ္မနဲ့ပတ်သက်ပြီးတော့တန်တရားဝင်စရာတွေဖြစ်လာတယ်လမ်းကြောင်းလွဲသွားတယ်ဆိုတာဘုသူရဲ့လက်ချက်လဲလို့ဆိုတော့ဝိသိကိစ္ဆာရဲ့လက်ချက်ပဲဝိသိကိစ္ဆာဆိုတာစဉ်းစားလိုက်တာနဲ့ပဲဆုံးဖြတ်နိုင်စွမ်းမရှိဘူးဒါကမှန်ကန်တဲ့လမ်းလားဒါကမှန်ကန်တဲ့လမ်းမဟုတ်ဘူးလားဒါကတကယ်မဲ့ခက်လားဒါကတကယ်မဲ့မဟုတ်ဘူးလားလို့ဆိုတဲ့စိတ်ထဲရဲ့ဒီနှလုံးနှစ်ခွအတွေးတွေယောဂီပုဂ္ဂိုလ်တွေမှာဝင်လာတတ်တယ်တဲ့ဒါကြောင့်မို့လို့အဲ့ဒါလမ်းနှစ်သွယ်နဲ့တူတယ်ဟိုဘက်လမ်းလိုက်ရမလားဒီဘက်လမ်းလိုက်ရမလားလို့စဝေးစဝါဖြစ်စေတတ်တယ်ဝိသိကိစ္စပေါ်လာလို့ရှင်လေတရားဓမ္မနဲ့ပတ်သက်ပြီးသဝေသဝါတွေဖြစ်ပေါ်စေတယ်ဒါကြောင့်မို့ဒါလည်းဖယ်ပြစ်လိုက်လို့ပြောတာเนาะ
ဟုတ်ပါပ
ါကဲဝိသိကိစ္စကိုဖယ်ဘယ်လိုဖယ်မလို့ဆိုလို့ရှင်တရားဓမ္မကိုရှင်းရှင်းလင်းလင်းသိအောင်မေးမြရတယ်ဆရာသမားထံချင်းကပ်ပြီးတော့မေးမြရတယ်စုံစမ်းရတယ်ဘုန်းကြီးတို့ဒီဟိုနေတော့ကအမျိုးသမီးတယောက်ကလာမေးတယ်သူတရားထိုင်လိုက်တဲ့အခါမှာတဲ့သိပြီးတော့မကြဘူးတမာရီလေးရသွားတာနဲ့တကြိုင်နဲ့သူ့ရဲ့အသိစိတ်တွေလည်းချုပ်သွားတယ်ရုပ်ခန္ဓာကိုယ်ကြီးလည်းပျောက်သွားတယ်အဲ့ဒါဟာနာမရူပနိရောဓနာမ်လည်းချုပ်သွားတာရုပ်လည်းချုပ်သွားတယ်ဘာမှမသိတော့ဘူးတဲ့အဲ့ဒါဟာနာမရူပနိရောဓရုပ်နာမ်ချုပ်ငိမ့်သွားတာလားလို့သူကမေးတဲ့အခါကျတော့အဲ့ဒါရုပ်နာမ်ချုပ်သွားတာမဟုတ်ဘူးလို့အိပ်ပျော်သွားတာပဲဖြစ်မယ်နော်ထိနာမိတ်တတွေလွှမ်းပြီးတော့အိပ်ပျော်သွားတာသူဘာမှမသိတော့ဘူးလေမဲ့ဖို့နိဗ္ဗာန်ရတယ်ဆိုတဲ့ပုဂ္ဂိုလ်ကမသိတာမဟုတ်သိတယ်ရှင်းရှင်းကြီးသူ့လမ်းကြောင်းဟာသူသိနေတယ်သူ့ရဲ့ခံစားမှုတွေအကုန်လုံးသိနေတယ်ဟုတ်ကဲ့လားတရားဓမ္မကိုရှင်းရှင်းလင်းလင်းမြင်ပြီးမြင်ပြီးတော့လာတယ်ချုပ်သွားတာကိုလည်းမြင်ရတယ်ဖြစ်လာတာလည်းမြင်ရမယ်အခုကသူကဘာမှမဖြစ်တော့ဘဲနဲ့ဘာမှမရှိတော့ဘူးချုပ်သွားတယ်ဆိုတော့ဒါအိပ်ပျော်သွားတာပဲဖြစ်မှာပေါ့ဟုတ်အဲ့ဒါမျိုးတွေကြုံတွေ့ရတတ်တယ်တဲ့ဒါကြောင့်မို့လို့ဒီဝိသိကိစ္ဆာဆိုတဲ့တရားကိုဖယ်ရှားပြစ်လိုက်လမ်းနှခွနဲ့အလားတရံလူတွေဒါကိုဖယ်ရှားပြစ်လိုက်လို့ခန္ဓာကိုယ်ထဲမှာဒါမျိုးတွေတွေ့နိုင်တယ်လို့ပြောတာနော်မှန်ပ
ါဗျာ
ကဲကောင်းပြီလမ်းနှခွကိုဖြတ်ကျော်လိုက်လို့ဖယ်ရှားလိုက်နိုင်ပြီဆိုတဲ့အခါမှာဘာတွေ့မှာတုံးလို့ဆိုတော့ဆပ်ပြာရေစစ်ကြီးတွေ့တယ်လို့ပြောတယ်ဗျာတဲ့အဲ့ဒီဆပ်ပြာရေစစ်ဆိုတာဘာကိုပြောတာလဲဆိုရက်စွာဘုရားက ချစ်သားယဟန်နဲ့စัจจရေစစ်ဆိုတာတခြားပြောတာမဟုတ်ဘူးတဲ့နိဝရဏတရား၅ပါးကိုပြောတာကဲတရားဖြစ်ခင်တို့ရှင်ပြိတ္တတို့စဉ်းစားကြည့်တရားအထုတ်နေတဲ့အချိန်မှာနိဝရဏတရားတွေပေါ်လာတတ်တယ်နော
်
နိဝရဏတရားတွေကပေါ်လာတတ်တယ်တရားအထုတ်လို့ကောင်းလာပြီဆိုလို့ရှိရင်လည်းတမာရရလာပြီဆိုရင်လည်းအဲ့ဒီပုံမှာတွေ့တာမှုဆိုတာတွေပေါ်လာတတ်တယ်အဲ့ဒါကလောဘတရားထုတ်လို့အဆင်မပြေဘူးဆိုလို့ရှိရင်စိတ်အလုံးမကျမှုတွေပေါ်လာတယ်အဲ့ဒါကပြပါဒဒီထက်ကနေပြီးတော့တရားထုတ်လို့အိတ်ချင်ငိုင်းကြီးလာပြီးဌိနမိတ်တာပေါ်လာတယ်ဩစိတ်ဓာတ်တွေဆုံးနေလာတဲ့ဆိုရင်ဒါဌိနမိတ်တာနိဝရဏပေါ်လာတတ်တယ်နောက်စိတ်တွေကသမာဓိအာယုစိုက်လို့မရဘဲနဲ့စိတ်တွေလွင့်ပြီးတော့စိတ်တွေထဲမှာဟိုတွေးတီတွေးပူပန်မှုလေးတွေပေါ်လာတတ်တယ်ဆိုရင်ဒါဥဒ္ဒစ္စကုတ်ကုစာတန်တရားတွေဝင်လာပြီဆိုလို့ရှိရင်ဝိသိကိစ္စလို့ခေါ်တယ်နိဝရဏတရား၅ပါးတို့အဲ့ဒီနိဝရဏတရား၅ပါးဝင်လာလို့ရှိရင်တော့ရှိသမျှစုဆောင်းထားတဲ့ခဏကအသိဉာဏ်နေတို့တမာတိစွမ်းအားတွေတို့စိတ်စွမ်းအားတွေကုသိုလ်တရားတွေအားလုံးယိုထွက်သွားသဗ္ဗရေစစ်ထဲမှာလောင်းပြီးတော့ထိတ်လိုက်လို့ရှိရင်ရေတွေအကုန်ယူကြမသွားဘူးလား
ရသွားပါတယ်ခင်ဗျာ
ရေစစ်ဆိုတာအပေါ်ရေလောင်းလိုက်တာနဲ့တကယ်နဲ့အကုန်စစ်ထုတ်လိုက်တာရေတွေအကုန်ထွက်သွားတာဟုတ်တယ
်မှန်ပါပါခင်ဗျာ
ရေတွေတစ်စက်မှမကြံတယ်လို့ပဲရေစစ်နဲ့ခံလိုက်ရင်ရေကတစ်စက်မှမကြံတော့တယ်လို့ပဲနိဝရဏတရား၅ပါးဆိုတဲ့ဒီအတွေ့တွေခန္ဓာကိုယ်ထဲမှာစိတ်ထဲမှာပေါ်လာလိုက်တာနဲ့တကယ်နဲ့ကုသိုလ်တရားတွေဟာဘာမှမကြံအောင်အလုံးယူကြသွားတယ်။ဟောတရားထုတ်တဲ့အခါမှာလည်းပဲဒါအမတန်တတိထားရမယ်။စัจจာရေစစ်ဆိုတာလာတတ်တယ်တဲ့။ဟုတ်ကလား
။မှန်ပါဗျာ
။ယောဂီပုဂ္ဂိုလ်တွေအထူးသဖြင့်တော့တရားကြကြထိုင်လို့ရှိရင်အလားဆုံးစัจจာရေစစ်ကတော့ဘာလဲလို့ဆိုရင်ဌိနမိတ်တာပဲနော်
။မှန်ပ
ါဗျာ။ဒါကြောင့်မို့တချို့ယောဂီပုဂ္ဂိုလ်တွေဆိုရင်ထိုင်ရင်အိတ်တက်သွားတယ်။ဟောထိုင်ရင်အိတ်ကွာအဲ့ဒါဖြစ်သွားတာနဲ့တကယ်နဲ့ခုနသမာဓိစွမ်းအားတွေရောဘာတွေရောအကုန်လုံးပျောက်ွယ်သွားအသိပညာလည်းအားနည်းသွားဒါကြောင့်မလို့စัจ जा ရေစစ်ဆိုတာတခြားပြောတာမဟုတ်ဘူးတဲ့နိဝရဏတရား၅ပါးလောဘဖြစ်တယ်လောဘမဖြစ်ရင်ဒေါသဖြစ်မယ်အာယုန်တစ်ခုပေါ်မှာစိတ်ဆုံးနေလာတဲ့ဌိနမိတ်တာဖြစ်မယ်လွင့်ပြန်နေတဲ့ဥဒိစ္စစိတ်ထဲမှာပူပန်းလာတဲ့ကုတ်ကုဆာကိုလှုပ်တာမအောင်မြင်ဘူးဆိုရင်ကုတ်ကုဆာပဲ
။
ဟောဘလောက်ကြိုးစားရတဲ့ငါသမာဓိတောင်မရပါလားလို့ဆိုတာဒါကုတ်ကုဆာ
။
ဟုတ်တယ်လား ။ဟာတဏှာကြီးထိုင်တာတောင်မှပဲ10မိနစ်လောက်တောင်မမိပါလားလို့ဖြစ်လာရင်ဒီလိုအတွေးလေးဝင်လာရင်ဒါကုတ်ကုဆာလို့ခေါ်တယ
်
။ဘာဖြစ်လို့ကြိုးစားရတဲ့ငါဘာဖြစ်လို့မရတာလဲလို့အတွေးဝင်လာရင်ဒါကုတ်ကုဆာ။ကဲငါလုံးနေတဲ့လမ်းမှန်မှန်မှန်ပါမလားတကယ်ဖရာတရားဖရာဟောခဲ့တယ်ဆိုတဲ့နီလာရောတကယ်ဟုတ်ပါမလားဆိုတဲ့အတွေးလေးတွေဝင်လာလို့ရှိရင်ဝိသကိစ္စပဲအဲ့ဒီအတွေးတွေဝင်လာပြီဆိုတာနဲ့တပြိုင်တည်းရှိသမျှဟာတွေအကုန်ကုန်သွားပြီ
မှန်ပ
ါဆက်ပြရေစစ်ထဲလောင်းထဲလိုက်တဲ့ကရေတွေဝေါကနဲ့ထွက်သွားတယ်လို့ပဲကုသိုလ်စိတ်တွေအလုံးအခြေအနေကောင်းနေတာလျော့ကျသွားတယ်ဒါကြောင့်မို့တောင်ပေါ်ထဲမှာဆပ်ပြရေစစ်တွေ့လို့ရှိရင်ဖယ်ရှားပြည့်တယ်ဟုတ်ကဲ့ဆပ်ပြရေစစ်ကိုမဖယ်နိုင်ဘူးဆိုလို့ရှိရင်ဘာမှကြံမှာမဟုတ်ဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားကချက်သားရဆပ်ပြရေစစ်ဆိုတာနိဗ္ဗာန်တရား၅ပါးကိုပြောတာကဲကောင်းပြီဆပ်ပြရေစစ်ကိုဖယ်ရှားပြည့်လိုက်လို့နိဗ္ဗာန်တရားတွေကင်းသွားပြီဆိုပါစို့ဘယ်ပေါ်မှာအလုံးလို့ရတော့ဘသူသွားတွေ့တော့ဆိုရင်ခန္ဓာ၅ပါးကိုသွားတွေ့တောင်ပေါ်ကြီးကျူးလိုက်တဲ့အခါဆက်ပြရေးစိတ်ကိုဖယ်လိုက်တဲ့အခါဘာသွားတွေ့လက်ကြီးတစ်ကောင်သွားတွေ့လက်ကြီးဆိုတာတခြားမဟုတ်ဘူးတဲ့ခန္ဓာ၅ပါးဘာဖြစ်လို့လဲဆိုရင်လက်တစ်ကောင်မှာကြည့်ခေါင်းရှိတယ်ခြေထောက်နှစ်ဖက်ရှိတယ်လက်နှစ်ဖက်ရှိတယ်အဲ့ဒီ၅ခုပေါင်းလိုက်တဲ့အခါလက်ဟာဟွာတရားတွေသွေးရှားပြီးသွားလာနေတာမဖြစ်ဘူးလား
မှန်ပ
ါနော်အဲ့ဒီ၅ခုစလုံးကိုအထဲထဲတွင်းပြီးရချုပ်ထားလို့ရှိရင်လက်ကသွားလို့ရသေးရဲ့
မရပါဘူးခင်ဗျာ
အေးခေါင်းကလည်းအပြင်ထွက်လာမယ်လက်တစ်ဖက်ကလည်းအပြင်ထွက်မယ်ခြေထောက်ကလည်းအပြင်ထွက်မယ်ဆိုရင်ဟောလက်ကြီးမှာသွားလှသွားလာလှုပ်ရှားနေ တတ္တဝါတွေမှာလည်းပဲခန္ဓာ၅ပါးပေါင်းစပ်ပြီလို့ရှိရင်လက်ကြီးလိုပဲလှုပ်ရှားပြီးတော့မနေဘူးလားန
ေပါလေခင
်ဗျာအေးရူပခန္ဓာဝိရဏခန္ဓာသင်ញခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ဟောဒီခန္ဓာ၅ပါးပေါင်းစပ်လိုက်တာနဲ့တပြိုင်နက်အင်နာဂျီဆိုတဲ့စွမ်းအားတွေရပြီးတော့စကားပြောတယ်သွားတယ်လာတယ်လှုပ်တယ်ရှားတယ်လက်ကြီးလိုမနေဘူးလား
နေပါလေခင
်ဗျာအေးဒါကြောင့်မို့လို့လက်ဆိုတာတခြားအပြောတာမဟုတ်ပါဘူးတဲ့ခန္ဓာ၅ပါးကိုပြောတာပါဒီငါးခုပေါင်းစပ်လိုက်တာနဲ့တပြိုင်တည်းသွားလာလှုပ်ရှားမှုဆိုတာပေါ်လာတယ်အဲ့ဒီခန္ဓာ၅ပါးကိုတွေ့တာပြီးတော့မနေဘဲနဲ့ဖယ်ရှားပြီးတော့ပြစ်လိုက်ပါလက်ကြီးကိုဖယ်လိုက်လို့ဆိုတာခန္ဓာ၅ပါးအပေါ်မှာတွဲမနေနဲ့လို့ပြောတာเนาะ
မှန်ပါပ
ါရှင်လင်းမြတ်စွာဘုရားကရူပံဘိက္ခဝေနတုမကံတံပဇေထတံဝပဟိနံဟိတယဒုက္ခယဘွေတတိစိတ္တယံတို့ရုပ်ခန္ဓာကြီးဟာသင်တို့ဟာမဟုတ်ဘူးလူတွေကထင်တယ်လေငါမျက်စိငါနာငါနှာခေါင်းငါခန္ဓာကိုယ်ငါစိတ်နဲ့ဒီလိုထင်ကြတယ်ဟုတ်လ
ား
မှန်ပါမြတ်စွာဘုရားကတော့မဟုတ်ဘူးတဲ့နတုံမကံသင်တို့ဟာမဟုတ်ဘူးတဲ့တံပဇေထကိုယ်ဟာမဟုတ်တဲ့ဟာပေါ်မှာတွေ့တာပြီးတော့မနေကြနဲ့ဆွတ်မှတ်လိုက်လွတ်ထလိုက်လို့ပြောတာကျုပ်ကြီးကငါ့မဟုတ်ငါ့မဟုတ်ဒီအတွက်ကြောင့်လွတ်ထတွေ့မထားနဲ့လို့ပြောတာနော်လွတ်ထလိုက်ခန္ဓာ၅ပါးပေါ်မှာတွေ့ကပ်ပြီးတော့မနေနဲ့ငါဟာလို့တွေ့ပြီးတော့မထားနဲ့လွတ်ထလိုက်လွတ်ထလိုက်လို့ရှင်တံဟောပိဏံဟိတယဒုက္ခယဝိဒတိအဲ့ဒါမှာချမ်းသာဒုက္ခကိုရမှာဖြစ်တယ်တဲ့တွေ့ထားသမျှဘယ်တော့မှမရဘူးတဲ့ဒါကြောင့်မို့လို့လက်ကြီးတောင်ပေါ်တဲ့ကလက်ကြီးတွေ့ရင်ဖယ်လိုက်ပါလို့ပြောတာအဲ့ဒါပြောနော
်မှန
်ပါခန္ဓာ၅ပါးပေါ်မှာတွဲမနေနဲ့ဖယ်လိုက်တဲ့ကဲလက်ကြီးဖယ်လိုက်တဲ့အခါကျတော့ဘာသွားတွေ့ပြန်တော့ဆိုတော့ပါလီဓာတ်နဲ့စင်ပြီတုံနဲ့သွားတွေ့ကြထူးထူးခြားခြားခန္ဓာကိုယ်ထဲမှာပါလီဓာတ်နဲ့စင်ပြီတုံဒါတွေကဥပမာပေးပြီးတော့တင်စားထားတာเนา
ะမှန
်ပါတာလီတာနဲ့စင်နီတုံးဆိုတာဘာကိုပြောတာလဲလို့ဆိုလို့ရှိရင်အာယုံ၅ပါးကာမဂုဏ်တရားကိုပြောတာလူတွေကဘယ်ပေါ်မှာအလိခံနေရတော့ဆိုရင်အာယုံ၅ပါးနဲ့ပတ်သက်ပြီးအလိခံမနေရဘူးလား
အလိခံနေရပါဗျာ
အလိခံနေရတယ်ရှိလေယက်စီကနစ်သက်စရာအာယုံတွေးလိုက်လို့ရှင်လောဘဖြစ်လိုက်တယ်။နားကနစ်သက်စရာအတန်လေးကြားလိုက်ရင်လောဘဖြစ်လိုက်တယ်။နှာခေါင်းကမွေးချိန်နဲ့အနံ့လေးရှူလိုက်ရင်လောဘဖြစ်လိုက်တယ်။လျှာကကောင်းမြတ်တဲ့အရာသာလေးစားလိုက်ရင်လောဘဖြစ်ပြန်တယ်။ခန္ဓာကိုယ်ကဣစ္ဆက်တဲ့အထိတွေ့လေးချိလိုက်ရင်လောဘဖြစ်တယ်။လောဘဖြစ်လိုက်တယ်ဆိုကြတဲ့ကအဲ့ဒီလောဘဆိုတဲ့ကိလေသာကအာယုံနဲ့ပေါင်းပေါင်းပြီးတော့လူရဲ့တဏ္ဍာမှာရှိတဲ့ကောင်းမြတ်တဲ့အရာတွေကိုနှိပြနေတာနဲ့အတူတူပဲတဲ့။ဒါကြောင့်မို့လို့ဓာတ်နဲ့လူတွေဟာဘယ်မှာကြဆုံးပြီးတော့တတ္တဝါတွေကဘယ်မှာကြဆုံးပြီးဘယ်မှာအရှုံးပေးနေရလဲဘယ်မှာအလိခံနေရလဲဆိုရင်အာယုံ၅ပါးနဲ့ပတ်သက်လာလို့ရှိရင်ကိလေသာရဲ့အလိကိုခန်းနေကြရတယ်လို့ပြောတာနော်။မှန
်
ပါဗျာ။ဒါကြောင့်မို့လို့ယက်စီကမြင်ရတဲ့ရူပယုံနားကကြားရတဲ့တတ္တယုံနှာခေါင်းကနမ်းရှူရတဲ့ခန္ဓာယုံခန္ဓာကိုယ်ကလျှာကထိတွေ့ရတဲ့ရတ္တယုံခန္ဓာကိုယ်ကထိတွေ့ရတဲ့ဖွတ္တပယုံဆိုတဲ့ဒီအာယုန်၄ပုံမှာတွေ့တံမှုဆိုတဲ့ကိလေသာနှစ်ခုပေါင်းပြီးတော့လူတွေကတောက်တောက်ဆင်းခံနေရတာဖြစ်သောကြောင့်စင်ဒီတုံနဲ့တာလီတာတဲ့အဲ့ဒီနှစ်ခုဟာစင်ဒီတုံနဲ့တာလီတာဖယ်ရှားလိုက်ပါလို့ဆိုတာအာယုံ၅ပါးကာမဂုဏ်တရားတွေကိုအဝင်မခံပါနဲ့လို့ပြောတာနော်မှန်ပ
ါပါဗျာ
တရားထုတ်နေတဲ့အခါမှာဟောဒီအာယုံ၅ပါးကာမဂုဏ်တရားတွေကိုယ်တဏ္ဍာမှာမဖြစ်စေနဲ့ဖြစ်ရင်ကိလေသာရဲ့အလိခံရမှာပဲသိကြတယ်ကဲကောင်းပြီအရှင်ဘုရားရဲ့စင်နီတုံးနဲ့တာလီတာဆိုတဲ့ကာမဂုဏ်အာယုံတရားတွေကိုဖယ်ရှားလိုက်နိုင်ပြီဆိုတော့ဘာသွားတွေ့တုံးဆိုတော့နောက်ထပ်တွေ့တဲ့အရာတစ်ခုကသာတိသာတိဆိုတာသံဃာစီတဲကသွားဝေပြီးတုံးပြီးတစ်ပြီးသားအသားကိုပြောတာเนาะ
မှန်ပါဗျာ
အဲ့ဒီတုံးပြီးတစ်ပြီးသားအသားဟာ ဘာကိုဆိုလိုတာတော့ဗျာတဲ့တာတိဆိုတာဘာကိုပြောတာတော့ဆိုတာတာတိရဲ့သဘောကအဓိပ္ပာယ်နှမျိုးပေးထားတဲ့အထက်မှာထင်ရှားတဲ့အဓိပ္ပာယ်တစ်ခုကဘာလို့ဆိုရင်တာတိဆိုတာခြေထဲမှာထည့်လိုက်တဲ့အမီးဘူးနဲ့ခြေထဲမှာထည့်လိုက်တဲ့ဆိုရင်ထည့်တဲ့နေရာမှာသူကရှဲကနေကတ်သွားတယ်အဲ့လိုမျိုးလိုပဲတာတိဟာကြော်တဲ့အခါမှာမီးဘူးနဲ့ရှဲကနေကတ်သွားတယ်လို့ပဲလူရည်ရဲ့တဏ္ဍာမှာတားတဲ့နဲ့အလားတရံတူတဲ့နန္ဒီရာဂတဲ့ခုကပြောရဆိုစူပါဂလူးလို့လည်းပြောလို့ရတာပေါ့နော်ဟ
ုတ်ပါဗျ
ာအာယုန်နေနဲ့တွဲလိုက်တဲ့အခါမှာကတ်ကတ်သွားတာဟာဘယ်သူကြောင့်ကတ်တာလို့ဆိုရင်တဏ္ဍာကြောင့်ကတ်တာနန္ဒီရာဂလို့ခေါ်တဲ့အာယုန်နေပေါ်မှာနှစ်သက်တယ်ဆွဲလန်းတယ်ဆိုတဲ့ဒီတဏ္ဍာရာဂစိတ်ကလေးဟာတဏ္ဍာရာဂလေးဟာအာယုန်နဲ့တွဲကတ်ကတ်ပြီးတော့သွားတာသွားတတ်တဲ့သဘောရှိတယ်။ဒါကြောင့်မို့လို့တာတိဆိုတာတခြားဟာကိုပြောတာမဟုတ်ဘူးတဲ့။နန္ဒီရာကတဏှာကိုအာယုန်၏ပေါ်မှာတွေ့တာရတဲ့တဏှာကိုပြောတာ။ဒါကြောင့်မို့ဒီဘက်စကြမှာလည်းမြတ်စွာဘုရားဟောထားတာလေ။ယာယံတဏှာပောနုပဝိကနန္ဒီရာကသဟကတ။အာယုန်၏ပေါ်မှာသွားတော်ပြီးတော့တွေ့တယ်လေ။အသိဉာဏ်မြင်တဲ့ပေါ်မှာသွားတွေ့တယ်။အဲ့ဒီနဲ့အဟောင်းတွေ့ရင်အဟောင်းကိုပယ်ပြီးအစ်စ်ကိုသွားတွေ့ပြန်တယ်သူကမှန်ပါဒါကြောင့်မလို့လူတွေဟာအစ်စ်အစ်စ်ကိုရှားနေကြတာနော်အစ်စ်ကိုရှားတာအဟောင်းပေါ်မှာတွေ့တာမှုတွေရော့ပြီးတော့အစ်စ်ကိုရှားနေကြတာအဲ့ဒီလိုရှားနိုင်တာဘယ်သူကြောင့်လို့ဆိုရင်နန္ဒီရာကပဲနှစ်သက်တယ်တွေ့တယ်ဆိုတဲ့ဟာအဲ့တော့အဲ့ဒီနန္ဒီရာကဟာကြည်ကပ္ပဏ္ဍရာအထုတ်တဲ့အခါကျတော့ကာမဂုဏ်အာယုန်တွေကိုပယ်ဆွန့်လိုက်နိုင်တယ်ခန္ဓာတန်လျက်အဲဓာတ်နဲ့စင်တီတုံးနဲ့အလားတရံတူတဲ့အာယုန်၅ပါးနဲ့ကိလေသာတွေကိုဖယ်ရှားလိုက်နိုင်ပေမဲ့ဘာကချမ်းနေတော့ဆိုနန္ဒီရာဂဆိုတဲ့အတွေ့အတာလေးကချမ်းနေသေးတယ်ကြည့်ဘယ်ကြည့်အောင်သူကလိုက်တုံးဆိုလို့ရှိရင်တရားဓမ္မအားထုတ်လို့တရားသူတရားမြတ်ကလေးတွေရလားသတ္တဗံပုဂ္ဂိုလ်ဖြစ်လာပြီဆိုပါတော့သတ္တဗံပုဂ္ဂိုလ်ဖြစ်လာတဲ့ပုဂ္ဂိုလ်ကလည်းသူ့ဘဝအခြေအနေလေးကိုသူတွေ့တာတဲ့စိတ်ကလေးပေါ်လာ။တာမန်ယောဂီပုဂ္ဂိုလ်လေးတယောက်ပဲကြည့်အောင်။အေးဒီကနေ့တရားထိုင်လို့ကောင်းလိုက်တာ။တမာရီတွေရလိုက်တာဆိုပြီးတော့အဲ့ဒီတမာရီပေါ်မှာမတွေ့ဘူးလား
။တွေ့တာပါဗျာ
။တွေ့သွားတယ်။ဒီနေ့မှတ်လို့ကောင်းလိုက်တာဆိုပြီးတော့အဲ့ဒီမှတ်စိတ်ကလေးပေါ်မှာနောက်ထပ်ရချင်းတရားထုတ်လို့အတွေ့အကြုံအသိကလေးတွေတွေ့လာပြီဆိုရင်အဲ့ဒီအတွေ့အကြုံလေးတွေကိုမျှော်မှန်းပြီးတော့တရားထုတ်လို့ရှိကြတယ်လူတွေ။ဟောအဲ့ဒါဘုသူရဲ့သဘောတော့ဆိုနန္ဒီရာဂရဲ့သဘောပဲ။နောက်ဆုံးကသူကဘယ်ကြည့်အောင်လိုက်တော့ဆိုရင်အနာဂမ်ဖြစ်သွားလို့ရှိရင်အနာဂမ်ပုဂ္ဂိုလ်ဒီသူ့ရဲ့ဝိပဿနာသူ့ရဲ့အသိဉာဏ်တွေပေါ်မှာသူကတွေ့တာမှုတွေရှိနေသေးတယ်။အဲ့ဒါကိုဓမ္မရာဂလို့ခေါ်တယ်။တရားပေါ်မှာတွေ့တာမှုလို့ပြောတယ်သူရဲ့ဝိပဿနာဉာဏ်တွေပေါ်မှာတွေ့တာတယ်သူရထားတဲ့တရားတွေမတွေပေါ်မှာသူကတွေ့တာလာတယ်ဓမ္မရာဂဓမ္မနန္ဒီလို့ခေါ်တဲ့အဲ့ဒီအတွေ့အတာတွေကိုမဆွန့်လွတ်နိုင်သေးတဲ့မြတ်ဘယ်လိုမှရဟန္တာမဖြစ်ဘူးလေဓမ္မပေါ်မှာတွေ့တာမှုဆိုတာကိုလုံးဝဆွန့်လွတ်နိုင်ပြီဆိုတော့မှရဟန္တာအဖြစ်ကိုရောက်နိုင်တာအေးဒါကြောင့်မို့မြတ်စွာဘုရားသာจิตဆိုတာနန္ဒီရာဂကိုပြောတာတဲ့နောက်ဆုံးတော့ကာမဂုဏ်အာယုန်တွေကိုဖယ်လိုက်ပြီမဲ့လို့တရားပေါ်မှာသွားတွေ့ပြန်တာဒါကြောင့်မို့မြတ်စွာဘုရားကကုန်လူပမာတဲ့တရားဆိုတာဟာဖောင်နဲ့အလားတရံတူတယ်ဟိုဘက်ကန်းကူးဖို့အတွက်ထားတာကူးပြီးလို့ဟိုဘက်ကန်းရောက်ထားတဲ့တပြိုင်နဲ့အဲ့ဒီဖောင်ကြီးကိုတွန်းပလိုက်ထမ်းတော့เสียမလို့ဘူးလို့ဆိုလို့တယ်ဟုတ်ကဲ့လား တရားတောင်မှပဲဆွန့်လွတ်ပြရသေးတာတဲ့ဓမ္မကိုတောင်ဆွန့်ရသေးတာအဓမ္မဆိုရင်ဘယ်မှာမဆွန့်မဲနေရမလဲလို့ပြောဆိုပြပါမှာ
ပါဗျာ
ကိုကျင့်လာတဲ့တရားတောင်မှဆွန့်ပြလိုက်ရမယ်တွဲမနေရဘူးလို့ပြောတာเนาะဆွန့်ပြတယ်ဆိုတာမတွဲရဘူးလို့ပြောတာကိုရထားတဲ့တရားဓမ္မပေါ်မှာတွဲကပ်နေတာမျိုးမလုပ်ရဘူးအေးဒါကြောင့်မို့နောက်ဆုံးအဆင့်နန္ဒီရံကကိုဖယ်ရှားလိုက်နိုင်ပြီကဲတောင်ဝကြီးကိုတူးလိုက်ကြတာအဆင့်ဆင့်ကိုမလို့ကျင်နာတွေအားလုံးကိုဖယ်ရှားလိုက်တဲ့အခါနောက်ဆုံးဘာသွားတွေ့တော့ဆိုနဂါးကြီးသွားတွေ့တယ် နာဂလို့ဆိုတာတခြားကိုပြောတာမဟုတ်ဘူးတဲ့သာတိနဲ့အလားတန်တူတဲ့တဏ္ဍာကကိုဖယ်ရှားပြလိုက်တာနဲ့တပြိုင်တည်းဒီပုဂ္ဂိုလ်ကယန္တာဖြစ်သွားအကုသိုလ်မှန်တရားတွေလုံးဝကုန်သွားပြီလုံးဝကုန်သွားတဲ့တကယ်ယန္တာအစဉ်စစ်ဖြစ်သွားပြီဆိုတဲ့အခါကျတော့သွားမထီနေတော့ယန္တာဖြစ်သွားပြီနှခါကိုလည်းသွားမထီနေနှခါတွေ့ပြီဆိုရင်နှခါကနေပြီးတော့သူကထိမ့်သိမ့်ထားတဲ့ယရနာရွှေငွေတွေနှခါခွေထားတဲ့အောက်မှာရှိတယ်တဲ့အဲ့ဒီနဂါးကနေပြီးစောင့်ရှောက်ထားတဲ့ယရနာတွေဟာတသက်္ဆာမကအမတန်မှပြားပြားတယ်တဲ့ဒါကြောင့်မို့နဂါးကိုရှစ်ခိုးလိုက်လို့ပြောတာ
မှန်ပါဗျာ
ဟောပေတိလို့ခေါ်တဲ့ဒီသားဖြစ်ကြီးကိုဖယ်ရှားလိုက်တဲ့အခါကျတော့နဂါးကိုတွေ့တယ်လို့ဆိုတဲ့ကယန္တာဖြစ်သွားပြီယန္တာဖြစ်သွားတာနဲ့တကယ်နဲ့ဘောရိပက္ခိယတရားယရနာတွေအားလုံးဟာသူ့လက်ဝဲရောက်ရှိမသွားဘူးလား
ရောက်တော့ဗျာ
အေးငကားတွေ့တာနဲ့တကြိမ်နဲ့ငကားကဆောင်းလျှောက်ထားတဲ့ယရနာတွေအားလုံးဟာသူ့ပိုင်ဆိုင်သွားတယ်လို့ဒီလိုပြောဒါကတောင်ပေါ်ထဲမှာယရနာရှာတာနော်မှန်ပ
ါပါအဲ
့တော့ဝမိကတုတ်ရဲ့အနှစ်ချုပ်ကတော့ဒါပဲတောင်ပေါ်ကြီးထဲမှာယရနာရှာတယ်ဆိုတော့ကိုယ်ခန္ဓာကိုယ်ထဲမှာစိုက်ပြီးတော့ကမ္မဋ္ဌာန်းတရားအထုတ်တာကမ္မဋ္ဌာန်းတရားအထုတ်တဲ့အခါမှာအစင်းစင်းအစင်းစင်းအခက်ခဲတွေကိုချော်လွှားသွားပြီးတော့နောက်ဆုံးမှာတရားဓမ္မအပေါ်မှာတောင်းတွေ့တာတဲ့နန္ဒီရာဂကိုဖယ်ရှားနိုင်ရမယ်လို့ရသော်ဘုရားကအစင်းစင်းဟောဒီကြေတနာ15ချက်အားလုံးပေါင်းလိုက်လို့ရှိရင်ပေဟိလိအမေးပု္ပ္ပံ15ချက်ပေဟိလိဥပမာကြီးကိုဟိုသုဒ္ဓဝါဒကလာတဲ့ဖြစ်မှာသို့တော်စာထဲမှာဒေဝတာလို့သုံးထားလို့နတ်သားတယောက်ပေါ့သူကလာပြီးတော့သူ့ရဲ့မိတ်ဆွေတန်ခဲချင်းကိုကူညီတဲ့အနေနဲ့ဟောဒီပဟိလိမေခွန်းတွေကိုလာပြီးတော့မေးသွားတာအဲ့ဒီမေခွန်းတွေကိုမေးလိုက်တဲ့အခါကျတော့ရှင်ကုမာရကတ္တဝဟာသူ့ရဲ့ဝိပဿနာလုပ်ငန်းဟာဘာတွေလုပ်ရမလဲဘာတွေဖယ်ရှားရမလဲဘယ်အထိတက်လှမ်းရမလဲဆိုတာကိုကွက်ကွက်ကွင်းကွင်းမြင်သွားပြီးဒီသုတ်တန်တရားကိုနာကြားပြီးတဲ့အဆုံးမှာရှင်ကုမာရကသဝတိဝိပဿနာကျင့်စဉ်ကိုဆက်လက်ကျင့်တော့ယဟန္တာရှင်မြတ်ဖြစ်သွားပါတယ်။ဒါကြောင့်မို့တရားချင်းခင်သီတော်စဉ်ပြိဋ္ဌတ်တို့သည်ဝမိကသုတ်တံမှာလာတဲ့အတိုင်းတရားရှာကိုမှတွေ့လို့ဆိုတဲ့ကိုခန္ဓာကိုယ်လို့ဆိုတဲ့တောင်ပေါ်ကြီးထဲမှာထူးခြားတဲ့ဗောဓိပက္ခိယယရဏတရားတွေကိုအစဉ်စဉ်နော်တူးဖြူပြီးတော့တကားကြီးနဲ့တူတဲ့အဝိဇ္ဇာကိုဖယ်ရှားလို့ဩတုမာယိကခောင်းငယ်နဲ့အလားတရာတူတဲ့ဒေါသတရားကိုဖယ်ရှားလို့လက်နဲ့တွေနဲ့တူတဲ့ဝိသိကိစ္စာကိုကြော်ဖြတ်လို့သတ္တရာရည်စင်းနဲ့အလားတရာတူတဲ့និဝရဏတရား၅ပါးတွေကိုဖယ်ရှားပြစ်လို့လက်နဲ့အလားတရာတူတဲ့ခန္ဓာ၅ပါးအပေါ်မှာတွေ့ကပ်ပြီးတော့မနေပဲအာယုံ၅ပါးနဲ့အနာဂရံတူတဲ့ဓာတ်နဲ့စင်္တီတုံးကိုဖယ်ရှားပြစ်ပြီးနောက်ဆုံးသားဖြစ်တဲ့အနာဂရံတူတဲ့အတွေ့အတာကိုဖယ်ရှားလိုက်နိုင်ပြီဆိုလို့ရှိရင်သုံးမကုံနဲ့တောင်ပေါ်ထဲမှာထူးခြားတဲ့ဗောဓိပက္ခိယဆိုတဲ့တရားယရနာတွေတွေ့ပြီးနိဗ္ဗာန်ချမ်းသာကိုခံစားကြရမှာဖြစ်တယ်ဆိုတာဝမိကတုတ်အနှစ်ချုပ်မှဒီတိုင်းလာပါတယ်တကြမို့ဘုရားမြတ်စွာကရှင်ကုမာရကသဝအာဖြေထားသည့်အတိုင်းမိမိတို့ဝိပဿနာတရားကျင့်စဉ်ကိုကျင့်ကြတော့မယ်ဆိုလို့ရှိရင်အခုကဲ့သို့တောင်ပေါ်ထဲကိုရှားကြံတယ်လို့ခန္ဓာကိုယ်ထဲမှာရှားကြံလို့ရှိရင်အခုကဲ့သို့အခက်ခဲတွေအမျိုးမျိုးဖြတ်ကျော်သွားပြီးနောက်ဆုံးမှယရနာနဲ့အလားတရာတူတဲ့ဘောဓိပက္ခိယတရားယရနာတွေကိုကိုယ်စီကိုယ်ငါတွေးဆကြပါလို့ယုံကြည်ပြီးတရားဓမ္မကိုကျင့်ကြံကြိုးကုပ်အားထုတ်နိုင်ကြပါစေကုန်သတည်း
။